Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2016ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါရှင်ကျမခင်မြွှေပါ။တူရကီနိုင်ငံရဲ့ဆီယနာသိမ်းကျိုးပတ်မှုမှာအဓိကပါဝင်နေတဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူဖို့အားပေးပေမဲ့ဒီလိုလှုပ်ဆောင်ရမှာအစိုးရအနေနဲ့တရားလက်လွန်လှုပ်ဆောင်တာမျိုးမဖြစ်စေဘူးအမေရိကန်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။တခါတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့နိုင်ငံတကာခုံတမာတိယုံကဆုံးဖြတ်ချက်ချခဲ့ပြီးဒီဘက်နီးပါးအကြာမှာတော့ဒီတရုတ်ကစီးရီးလေ့ကျင့်မှုတွေအတွက်တောင်တရုတ်ပင်လယ်ပြင်ကအစိပ်ပိုင်းချို့ကိုအဝင်ထွက်ပိတ်ပင်ချပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးတော့ပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ဒီကနေ့စတင်ကျင်းပတဲ့ Republican Party ကိုကိုစားပြုအမေရိကန်သမ္မတလောင်းတရားဝင်ရွေးချယ်သွားမယ့်ပါတီညီလာခံအကြောင်းကိုတိုင်တက်ရောက်နေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်နဲ့အတူအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံပြီးဘာတွေဆွေးနွေးနေပါသလဲ
လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့အကြမ်းမှာညွန့်ညွန့်နဲ့ပူပေါင်းဆောင်ရွက်မှုကိုမြင့်တင်ဖို့ပေါ့ဗျာ။နောက်တစ်ချိန်မှာ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နိုင်ငံတော်အစ်စ်အခမ်းအနားနဲ့ကျင်းပမယ့်အာဇာနည်နေ့လုံခြုံရေးအခြေအနေနောက်ဆုံးကောက်ထားတဲ့သကောင်စင်းကတွေ့ရှိချက်စတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါ။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာပါရှင်။
တူရကီနိုင်ငံရဲ့ဆီယနာသိမ်းကျိုးပတ်မှုမှာအဓိကပါဝင်ပတ်သက်နေတဲ့သူတွေကိုတရားဝင်နဲ့အညီအရေးယူသွားဖို့ထောက်ခံအားပေးပေမဲ့တိုင်းပြည်တွင်တည်ငြိမ်မှုပြန်လည်ရရှိအောင်လှုံ့ဆော်ရမှာတူရကီအစိုးရအနေနဲ့တရားလက်လွန်အလွန်ကျုံလှုံ့ဆော်တာမျိုးမဖြစ်စေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချွန်ကယ်ရီကသတိပေးပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူလူရွေးကောက်ခံခေါင်းဆောင်တဲ့အထူးအမေရိကန်အစိုးရကရက်တည်နေတဲ့အကြောင်းနဲ့ဒါပေမဲ့တစ်ချိန်တည်းမှာလည်းတူရကီအစိုးရအနေနဲ့တိုင်းပြည်တော်ကတည်ငြိမ်မှုရှိအောင်ဆက်ပြီးတော့ကြိုးပမ်းသွားမှုအခိုင်အမာတိုက်တွန်းတဲ့အကြောင်းဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဥရောပသမဂ္ဂ EU ကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးကယ်ရီကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီနှိကျဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေအပေါ်အမြင့်ဆုံးစံနှုန်းချပြီးလင်းလာလိုက်တာတွားဖို့တူရကီအစိုးရကိုတိုက်တွန်းတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။တောက်ချနေတုန်းကတူရကီနိုင်ငံမှာဆီယနာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအရာရှိ 8,989 ရောက်ကိုယာရုတာဝန်တွေကနေရက်ဆိုင်ခဲ့ပြီးတရားစီရင်ရေးနဲ့စစ်ဘက်ဆိုင်ရာဝန်ထမ်း 6,000 ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တဲ့အကြောင်းတူရကီအစိုးရသတင်းအေဂျင်စီအနာဒိုလူကဖော်ပြပါတယ်အခုလိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့ကမ္ဘာကောင်းဆောင်တွေကတော့တူရကီအစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်လှုပ်ဆောင်တာမျိုးမဖြစ်စေဖို့သတိပေးပြောထားပါတယ်ရှင်
အခုလဆော်ပိုင်းကရဲရရှိတွေရဲ့လက်ချက်နဲ့လူမဲမျိုးသားတူတည်ဆုံခဲ့တဲ့လူဝီစီယာနာပြည်နယ်ဘတ်တန်ရူးရှ်မှာတနင်္ဂနွေနေ့မနက်ပိုင်းက3ဦးတရန်ရခဲ့ပြီးရဲရရှိ3ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့သူဟာအမေရိကန်မရင်းတပ်ဖွဲ့ဝင်ဟောင်းတူဖြစ်ကြောင်းအတည်ပြုလိုက်ပါပြီမစ်ဆိုရီပြည်နယ်ကန်ဆတ်မြို့ကအသက်29နှစ်အရွယ်မျက်နှာဖုံးဆွတ်ထားတဲ့တိုက်ခိုက်ရေးသမားဂေဗင်လောင်းဟာသူ့ရဲ့ rifle တနက်နဲ့ရဲရရှိတွေကိုပြစ်ခတ်ခဲ့တယ်လို့စစ်ဘက်ရရှိတွေကပြောပါတယ်သူဟာအမေရိကန်မရင်းတပ်ဖွဲ့မှ2005ခုနှစ်ကနေ2010ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတက်ကြွကြီးအဆင့်ရှိသူဖြစ်ပါတယ်။လောင်းက2008ခုနှစ်ကနေ2009ခုနှစ်အထိအီရတ်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။အခုပြစ်ခတ်မှုကိုလောင်းကဂျိုတင်စီစဉ်လုပ်ခဲ့တာဖြစ်တယ်လို့ပြည်내ရဲမှူးကြီးမိုက်အက်ဒမွန်ဆန်ကပြောပါတယ်။သေဆုံးခဲ့တဲ့ရဲဝန်ထမ်း3ဦးကိုလောင်းကတမင်ချောင်းချောင်းပြစ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့ရဲဝန်ထမ်းတွေကိုသူ့ရဲ့သားကောင်းတွေဖြစ်ယူဆထားတဲ့အကြောင်းလည်းရဲမှူးကြီးကပြောပါတယ်။အာဖရိကနယ်ဘွားအမေရိကန်နိုင်ငံသားတွေဖိနှိပ်ခံရတယ်လို့သူမြင်ထားတဲ့အပေါ်မှာဒါကိုအကြမ်းဖက်တဲ့နည်းနဲ့ပြန်လည်တုံ့ပြန်ရမယ်လို့လောင်းကယူဆထားခဲ့တာကိုတော့သူ့ရဲ့အင်တာနက်အွန်လိုင်းပေါ်ကအရေးသားတွေကဖော်ပြနေပါတယ်
။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကလီဖ်လန်မြို့မှာဒီနေ့တနင်္လာနေ့စတင်ကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာတော့အမျိုးသားလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေကိုအထူးခါထားဆွေးနွေးကြဖို့ရှိနေပါတယ်။ဒီညီလာခံကနေဒေါ်နယ်ထရမ့်ကို Republican Party သမ္မတလောင်းအဖြစ်နဲ့တရားဝင်အတည်ပြုမှာဖြစ်တယ်လို့လာမယ့်နိုဝင်ဘာ10ရက်သမ္မတရွေးကောက်ပွဲအတွက်တရားဝင်ရှင်ပြိုင်မှုတွေစတင်မှာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ညက CBS ရုပ်သံရဲ့60 minutes အစီအစဉ်ထုတ်လွှင့်ချက်မှာတော့ထရမ့်က Democratic Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton နဲ့သမ္မတ Barack Obama တို့ကိုဝေဖန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အင်အားတည်ဆောက်ဖို့လိုအပ်နေပြီးအိုဘားမားနဲ့ဟယ်လရီကလင်တန်တို့ကတော့တိတ်ပျော့လွန်းနေအခုချိန်တိုင်းပြည်မှာတရားဥပဒေစိုးမိုးပြီးငြိမ်ဝှေ့ပြပြမှုရှိဖို့လိုအပ်တယ်လို့နယ်စပ်ဒေသတွေကိုလုံခြုံအောင်အခိုင်အမာတည်ဆောက်ရလိမ့်မယ်လို့ထရမ့်ကပြောသွားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တခြားမှာတိုင်းကြီးတွေကာရံပြီးတရားမဝင်ဝင်ရောက်သူတွေကိုဟန့်တားသွားဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်ဒုက္ခသည်ဝင်ရောက်မှုတွေကိုဟန့်တားဖို့ထရမ့်ကတစ်ချိန်လုံးပြောလာခဲ့တာပါ။ ဒီကနေ့ညီလာခံမှာစကားပြောကြမယ့်သူတွေအထက်မှာတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကောင်း Rick Perry လူမျိုးနိုင်ငံဘက်ကစီကောင်စစ်ဝင်ရုံတိုက်ခိုက်ခံရမှုအတွင်းမှာတိတ်ဆုံးခဲ့တဲ့ American နိုင်ငံသားတဦးရဲ့မိခင်တဦးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးဦးဆောင်လှုပ်ရှားနေသူတချို့အပြင်နယူးယောက်မြို့တော်ဝန်ဟောင်း Rudy Giuliani နဲ့ Trump ရဲ့စနီးဖြစ်သူ Melania Trump တို့လည်းပါပါရဲ့ရှင်
ပြင်သစ်နိုင်ငံ Nice ကမ်းခြေမြို့မှာ Bastille Day အမျိုးသားနေ့ပွဲတော်ဆင်နွှဲနေကြတဲ့လူအုပ်ရှိရာကို truck ကားနဲ့ဒီအချိန်နဲ့မောင်းဝင်လာပြီးတော့တိုက်ခိုက်ခဲ့တဲ့ Mohammed Lawage Bulle ရဲ့ဇနီးတဲ့ဟောင်းကိုပြင်သစ်ရဲတပ်ဖွဲ့ကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ် Bulle ကသူ့ရဲ့ဇနီးတဲ့ဟောင်းကိုသာမကမိသားစုဝင်တွေကိုပါကိုတိလက်ရောက်ညှဉ်းပန်းနှိပ်စက်တာတွေရှိခဲ့ပြီးဒီလိုညှဉ်းပန်းမှုတွေကြောင့်သူ့ကိုအိမ်ကနေအပြေးနှင်ချခဲ့ပြီးတဲ့နောက် Bulle နဲ့သူ့ဇနီးဟောင်းကြားမှာအဆက်ဆက်မရှိတော့တဲ့အကြောင်း Bulle ရဲ့ဇနီးဟောင်းကဟောင်းရဲ့ရှိနေကပြင်သစ်ရုပ်တံကိုပြောပါရယ်နီးစမြိုတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ6ယောက်ကိုဖမ်းဆီးထားရမှာတိုက်ခိုက်မှုမတိုင်ခင်16မိနစ်မှာဘူလေကဒီဖုံးကနေတစ်ဆင့်နောက်ဆုံးပို့ခဲ့တဲ့စာကိုလက်ခံရရှိခဲ့သူလို့ယူဆရတဲ့အမျိုးသားတဦးလည်းပါပါရယ်ဒီတော်တွင်အကြမ်းဖက်တိုက်ခိုက်ခံရချိန်မှာတည်ဆုံးခဲ့ကြသူ84ယောက်အတွက်နီးစမြိုမှာဒီကနေ့ငြိမ်သက်စုတောင်းပွဲတရက်လုပ်ခဲ့ပါရယ်ပြင်သစ်သမ္မတဖရန်ဆွာအွန်လိုင်းနဲ့ပြည်ထောင်ဝန်ကြီးဘာနက်ကာဇနိုဗူရိုလေဒီတည်ဆုံးသူတွေအတွက်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်ပါရီမျိုးပြည်ရေးဝန်ကြီးဌာနမှာကျင်းပတဲ့အခမ်းအနားမှာညီသက်စုတောင်းခဲ့ကြပါတယ်။ပါရီမျိုးတော်ကအထင်ကရနော်ဒဒိန်းဖရာကျောင်းအပါအဝင်ပြည်သင်းနိုင်ငံတော်ကနေရာတော်များများမှာလည်းတည်ဆုံးသူတွေအတွက်ဝန်ထမ်းချင်းအထိတ်မဲ့အောက်မှုပဲအခမ်းအနားတွေကျင်းပနေကြပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9293ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1505รู้เนี่ยบ่ทุ่ลืนปีนี่บ่ได้ครับ
ဒီရွေးရဲ့တနင်္လာနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုနေတာတွေဟာသမိုင်းဝင်အချောက်ထားခိုင်လုံမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာငင်းပွားမှုတွေကိုဖြေရှင်းတဲ့အနုညာတာခွန်ရုံးကဆုံးဖြတ်ခဲ့ပြီးတော့တပတ်အကြာဒီအခုသတင်းပတ်အတွင်းမှာတော့တရုတ်ကစီးရဲလက်ချက်မှုတွေအတွက်တောင်တရုတ်ပင်လယ်ပြင်အစိတ်ပိုင်းတို့ကိုအဝင်ထွက်ပိတ်ထားပါဗျ။ဟိုင်နန်ကျွန်းအရှိတောင်ဘက်မှာအင်္ဂါနေ့ကနေကြာသပတေးနေ့အထိရေချောင်းသွားလာတွေမလုပ်ဘူးတရုတ်ရေချောင်းစီမံခန့်ခွဲရေးဌာနကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ကြပါတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဆိုရကပြောဆိုနေတဲ့အပေါ်မှာခိုင်မာတဲ့သမိုင်းဝင်ထောက်ထားမရှိဘူးလို့ဆိုပြီးတဟက်မြို့မှာအခြေစိုက်တဲ့နိုင်ငံတကာအငြင်းပွားမှုဖြစ်ရှင်ခုံတမာရီရုံးကပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲဆုံးဖြတ်ခဲ့တာပါဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုတွေပေါ်မှာတရုတ်ဘက်ကရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေတယ်လို့ဆိုပြီးဖိလစ်ပိုင်ဆိုရက2013ခုနှစ်မှာနိုင်ငံတကာခုံတမာရီရုံးကိုတိုင်ကြားစာပို့ခဲ့ရကနေအခုဆုံးဖြတ်ချက်ထွက်ပေါ်ခဲ့တာပါပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အရတိုင်းပြည်တစ်ခုရဲ့ရေပြင်နယ်နိမိတ်ကိုကမ်းရိုးတန်းကနေ22ကီလိုမီတာအထိသတ်မှတ်ပေးထားပြီးတော့စီးပွားရေးအရလှုပ်ဆောင်မှုတွေကိုတော့ကမ်းရိုးတန်းကနေကီလိုမီတာ390ပတ်ဝန်းကျင်အထိလှုပ်ဆောင်ခွင့်ရှိတယ်လို့သတ်မှတ်ထားတာကြောင့်တရုတ်ဘက်ကပိုင်ဆိုင်တယ်လို့ပြောဆိုနေတာဟာကုလသမဂ္ဂရဲ့ဒီသဘောတူညီချက်နဲ့ကန့်ညီမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာခုံတမာရီရုံးကဆုံးဖြတ်ခဲ့တာဖြစ်ပါရဲ့ရှင်
အိန္ဒိယကျောင်းသူတူကိုလွန်ခဲ့တဲ့3နှစ်ကအတ္တမပြုကျင့်ခဲ့သူအမျိုးသားအုပ်စုတစုကပဲနောက်တစ်ကြိမ်ထပ်မံပြီးတော့အတ္တမပြုကျင့်ခဲ့တယ်လို့အိန္ဒိယအရာရှိတူကဒီကနေ့မှပြောလိုက်ပါတယ်လွန်ခဲ့တဲ့သတင်းပတ်ကအမျိုးသား5ဦးရဲ့အတ္တမပြုကျင့်မှုကိုခံရပြီးနောက်ဇာတ်နိုင်သူဒလစ်တူဖြစ်တဲ့အဲ့ဒီအမျိုးသမီးငယ်ဟာနိုင်ငံမြောက်ပိုင်းဟာယနာပြည်နယ်ကစေယုံတီယုံမှာကုသမှုခံယူနေပါရတယ်။အဲ့ဒီအမျိုးသား5ဦးဟာအသက်21နှစ်အရွယ်ကျောင်းသူကိုသူ့ရဲ့တက်ကတူအပြင်ဘက်မှာခြုံအောင်ခေါ်ဆောင်သွားပြီးတဲ့နောက်ကားတစ်စီးထဲမှာအတ္တမပြုကျင့်ခဲ့တယ်လို့ရဲတွေကပြောပါတယ်။အဓမ္မပြုကျင့်သူ5ဦးဟာဘသူတွေဖြစ်တယ်ဆိုတာကိုအဲ့ဒီကျောင်းသူဟာအတည်ပြုပေးခဲ့တယ်လို့အဲ့ဒီထက်က2ဦးဟာ2013ခုနှစ်ကသူ့ကိုအဓမ္မပြုကျင့်သူတွေထဲမှာပါဝင်ကြောင်းထွက်ဆိုခဲ့ပါတယ်။အခုလိုမျိုးဖြစ်ပွားခဲ့ရတဲ့ပတ်သက်ပြီးရဲတွေအနေနဲ့အရေးယူဖမ်းဆီးထိန်းသိမ်းတာတွေမလုပ်တာကြောင့်ဒလစ်ဇနိန်အဖွဲ့တချို့ဟာကန့်ကွက်ဆန္ဒပြကြပါရတယ်။2012ခုနှစ်တုန်းကအသက်23နှစ်အရွယ်စေကျောင်းသူတဦးကိုနယူးဒေလီကဘတ်ကားတစ်စီးပေါ်မှာအဓမ္မပြုကျင့်တက်ဖြတ်ခဲ့ပြီးအိန္ဒိယနိုင်ငံမှာအဓမ္မကျူးလွန်သူတွေအပေါ်ချမှတ်ဖို့ပြစ်ဒဏ်ကိုနှစ်ဆတိုးမြင့်တမလိုက်တယ်လို့လိုက်လံနောက်ဆက်တာတခါဒီအမျိုးသမီးလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့လေထိထိရောက်ရောက်အေးအေးယူနိုင်မဲ့ဥပဒေကြောင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုပြဿနာတွေကိုတော့အိန္ဒိယနိုင်ငံမှာဆက်လက်ရင်ဆိုင်နေရပါတယ်ခင်ဗျာ
မေရိကန်ပြည်ထောင်စုမှာအလုပ်ကံခွင့်လန်းတွေပြန်ကောင်းလာပြီးလက်လီရောင်းချမှုတွေလည်းအတက်စရာကောင်းလာတာကြောင့်ပြီးခဲ့တဲ့သတင်းပတ်ကစလို့အာရှအစုချေရာဈေးကွက်တွေပြန်တက်ခဲ့ပေမဲ့လည်း2016ခုနှစ်အတွင်းအာရှပစိဖိတ်ဒေသစီးပွားရေးဟာနှေးကွေးနေလိမ့်အောင်မယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့အခြေဆိုင်အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းပါတယ်အမေရိကန်စီးပွားရေးအပြော့နေတာနဲ့ EU တွေကလည်း UK နိုင်ငံခွဲထွက်မဲ့ဆုံးဖြတ်ချက်တွေကြောင့်လို့သုံးသပ်ပြောဆိုပါတယ်ဒေသရင်းနိုင်ငံပေါင်း45နိုင်ငံမှာဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာကနေဦးမှန်းဆခဲ့တဲ့ 5.9 ရာခိုင်နှုန်းကနေ 5.6 ရာခိုင်နှုန်းကိုကျဆင်းသွားနိုင်ပြီးတော့2019ခုနှစ်မှာလည်းအလားတူနှုန်းနဲ့ပဲဆက်ပြီးတော့ရှိနိုင်တယ်လို့ ADB ကခန့်မှန်းပါတယ်။အရှေ့တောင်အာရှဒေသတစ်ခုတည်းရဲ့စီးပွားရေးတိုးတက်မှုနှုန်းကတော့ဒီနှစ်နဲ့ရှင်းနှစ်တွေမှာ 4.5 ရာခိုင်နှုန်းရှိနိုင်တဲ့အကြောင်း ADB ကခန့်မှန်းပါတယ်။အလဲပိုင်းအာရှနိုင်ငံတွေမှာတော့စီးပွားရေးတိုးတက်မှုနှုန်းက 2.1 ရာခိုင်နှုန်းကနေ 3.9 ရာခိုင်နှုန်းကိုကျဆင်းနိုင်ပြီးဒါဟာရေနံစေးကျဆင်းမှုကြောင့်ဖြစ်တယ်လို့ဆိုပါရရှင်
။ဒီကနေ့မနက်အစောပိုင်းမှာဒီပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ SpaceX ကနေထောက်ပံ့ရေးပစ္စည်းရိတ်ကတွေတင်ဆောင်ထားတဲ့ Falcon 9အာကာသဒုံးယဉ်ကိုနိုင်ငံတကာစကန်စီပြစ်လွတ်ခဲ့ပါတယ်။ Florida ပြည်နယ်မှာရှိတဲ့ Carnival အငူကနေလွတ်တင်ပြီးတော့မနေ့အနေငယ်အကြာမှာအာကာသယဉ်ကိုထွန်းတင်တဲ့ပင်မ Rocket ဒုံးအစိတ်ပိုင်းကိုယင်စီကနေပြန်ဖြုတ်လိုက်နိုင်ခဲ့ပြီးတဲ့နောက်အာကာသယဉ်ပြည့်လွတ်တဲ့နေရာကနေကီလိုမီတာအနည်းငယ်ကွာဝေးတဲ့နေရာမှာဒေါင်လိုက်ဒီဖြင်းချင်းစွာဆင်းသက်နိုင်စေခဲ့ပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေတနင်္လာနေ့ညချမ်းမြန်မာဘာသာအစည်းအဝေးတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့ Republican Party ညီလာခံအကြောင်းပါ Republican Party ကိုကိုစားပြုမဲ့ American သမ္မတလောင်းကိုတရားဝင်ရွေးချယ်သွားမဲ့ပါတီညီလာခံကို Ohio ပြည်နယ်မှာဒီကနေ့မှာပဲစတင်ကျင်းပတော့မှာဖြစ်ပါတယ် Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာအပြင်းထန်ကန့်ကွက်သူတွေနဲ့ထောက်ခံသူတွေကြားကျင်းပမဲ့ညီလာခံအတွက်Cleveland မြို့မှာလုံခြုံရေးတွေကတင်းတင်းချက်ချက်ချထားပါတယ်ညီလာခံကျင်းပမဲ့အခြေအနေတွေကိုတော့ဒီညီလာခံကိုသတင်းယူဖို့ရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်ကိုအောင်လင်းဦးရေညီလာခံကမကြခင်မှာပဲစတော့မှာဆိုတော့အဲ့ဒီမှာအခြေအနေကဘယ်လိုများတွေ့ရပါလဲရှင်ပါတီညီလာခံအတွက်ကောသူတို့တော်တော်လေးကိုတက်တက်ကြွကြွဖြစ်နေကြပြီလားရှင
်ဟုတ်ကဲ့ပါဒီညီလာခံအတွက်ပြင်ဆင်ထားတာတော့အကြီးအကျယ်ပါပဲဒီခန်းသားကျင်းပမဲ့ဒီ Cookalong Arena နဲ့ဒီအနည်းများတွေ့တာမြို့လယ်မှာဆိုလို့ရှိရင်လည်းလည်းနေအလုံးကြီးပါလောက်ကိုပိတ်ထားပါတယ်။မင်းရကျွန်တော်ဒီမှာရောက်ရောက်ချင်းဆိုသလိုပဲပေါ့လေ။ဒီလုံချုံရေးဝင်ထွက်ကိုဘလို့ရေးဘာလို့လောက်အောင်လဲဆိုတော့ကြိုပြီးတော့ရှောက်သွားကြည့်ပါလေ။အဲမှာတွေ့ရတာဒီလုံချုံရေးကလမ်းတော်တိုင်းမှာချထားတာရှိတယ်။နောက်ဖက်ကားအကြီးကြီးနဲ့လမ်းလေးကိုပိတ်ဆို့ထားတယ်လည်းရှိတယ်။နောက်ရဲနဲ့စစ်သားတွေနောက်ပြဒီ secret service ထုလုပ်နေရေးလည်းနေရာတိုင်းမှာလုံချုံရေးထားတွေ့ရပါတယ်။နောက်တစ်ခုကဟိုဒင်းတစ်ခုလည်းတွေ့လိုက်ပါလေ။မနေ့တော့ကဒီရာရဲအရောက်၄00ဝန်းကျင်မှာတက်ပြီးတော့ဟိုချမ်းချိန်ပြီးတော့ခတ်လိုက်တာလည်းရှိပါရဲ့။ဆိုတော့ဒီညီလာခံနဲ့အချင်းကဆန္ဒပြောက်ပြင်နေရလည်းရှိနေဆိုတော့ဟိုမလေးရတော့ဒီညီလာခံမစသေးဘူးဆိုတော့ဆန္ဒပြောက်လူမျိုးစိတ်မများတော့မတွေ့ရဘူးပေါ့လေဒါပေမဲ့ဟိုကျွန်တော်တရင်နောက်ဒီချိန်မှာတော့မှနောက်ကြောင်ပြီးတော့ပြောလိုက်ပါသေးတယ်ဟိုလောလောဆယ်တွေ့နေတာလမ်းမမှာလုံချုံရင်းရဲ့တရင်တော့ကဆန္ဒပြောက်တဲ့လူတွေပဲရှိရဆိုပြီးတော့ပြောပြပါသေးတယ
်ဟုတ်ကဲ့ပါရှင်အဲ့တော့လုံချုံရင်းကအဲ့လောက်တောင်ချထားတယ်ဆိုတော့ဘလောက်ထိတောင်မှစိုးရင်စရာကောင်းတဲ့အနေထားဖြစ်လို့ပါလဲရှင်အနေရရှိလောက်တဲ့အထိကောစိုးရင်ရလားရှင
်ဟုတ်လုံချုံရင်းကတော့ဒီနှစ်ပိုင်းစဉ်းစားပြီးသူတို့ဟိုသူရဲ့တွေ့နေရပါလေဟိုတခုကတော့နောက်ဆုံးဒီချင်းစစ်မှာဖြစ်သွားတာလေလို့ဒီလူစီကားရဲ့နေရာမှာဟိုကျန်းဖက်တိုက်ခိုက်နေတဲ့အနေအထားကိုကာဝယ်ဖို့ဆိုတဲ့ကိစ္စမျိုးပါနောက်ဒီညီလာခံမတိုင်မြန်မာတော့ကလည်းမညွန်ရည်ရသတင်းစာတွေကိုအတိပေးတဲ့နေရာမှာလည်းအဲ့ဒီကိစ္စတွေကိုပြောထားတာရှိပါတယ်ဟိုတိုက်ခိုက်မှုတွေဖြစ်နေတဲ့ဆိုတာမျိုးတိတိကျကျသတင်းမရရင်မကျိုးပြီးတော့ဈေးထားတင်တဲ့ဆိုတာမျိုးအကြံပေးတာလည်းရှိပါတယ်နောက်တစ်ပိုင်းကတော့ဒီ Republican Party ရဲ့ဒီသမ္မတလောင်းဖြစ်လာဖို့တေချာလောက်ရှိနေတဲ့ဒီ Donald Trump အပေါ်မှာအပြင်းထန်တန့်ကွက်နေကြတဲ့ဆိုရဲဒီဆန္ဒပြမယ်အခြေအနေပါဒီဆန္ဒပြရတဲ့နေရာမှာဒီဟို Black Lives Matter ဆိုပြီးတော့ခေါင်းစဉ်နဲ့လူမဲတွေအနာရီလက်ချက်တွေနဲ့အသက်ခံရတဲ့ကိစ္စတွေကဆာပေါ့လေဒီလူမျိုးကြီးကြရေးလုပ်ငန်းတွေတင်းချဖို့နေဆက်မှာဒီ Chelsea ကိုကာမယ်ဆိုပြီးတော့ဟိုထပ်မှကြောက်ထားရင်မကြိုက်တာကြီးအဆုံးမတူကြည့်ဒီနေ့နဲ့မချေနဲ့နေတဲ့သူဆန္ဒပြမယ်ဆိုရတဲ့လူတွေရှိနေပါတယ်နောက်တစ်ခုကလည်းဒီဆန္ဒပြဝယ်လုပ်ဖို့ဆိုပြီးတော့ဟိုခွင့်ပြုချက်ပါမစ်တွေပေးထားအောင်ပါပဲအလုံး190ရောရှိရဆိုတော့ဟိုဒါဆန္ဒပြခွင့်ရဲ့အကြီးအကျယ်ဖြစ်လာမှာဖီချာလောက်ရှိပါတယ်နောက်တစ်ခုကဒီအမေရိကန်နိုင်ငံကြီးမှာ DNS ဘောနာပါမှာသဘောထားကိုလည်းအဖြစ်ဆုံးချင်နေဆိုပြီးတော့တချို့လူတွေကတုံ့တက်နေတာဆိုတော့လည်းနိုင်ငံကြီးရဲ့ကျန်းဖက်မှုတွေဖြစ်မှာကိုစိုးရိမ်ရတဲ့သဘောရှိပါတယ်
ဟုတ်ကဲ့ပါရှင်ဒီနေ့ကကြတော့ဒီအမေရိကန်သမ္မတလောင်းပေါ့နော် Republican Party ကိုကိုစားပြုမဲ့သမ္မတလောင်းကိုတရားဝင်ရွေးချယ်မဲ့ညီလာခံဖြစ်တော့ဒီညီလာခံစတော့မဲ့အချိန်ဆိုတော့ဘာကိစ္စတွေကိုအဓိကထားပြီးပြောကြဆိုကြဖို့ရှိပါလဲနောက်ဘသူတွေကရောဒီညီလာခံမှာစကားပြောကြဖို့ရှိပါလဲရှင
်အခုညီလာခံမှာတော့ဒီ မျိုးသားလူမျိုးရေးကိစ္စမျိုးတွေဒီလူဝင်မှုကြီးကြပ်ရေးကိစ္စတွေကအဓိကပါဝင်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံမှာစကားပြောမဲ့အထက်မှာကိုပဲဒီလူဝင်မှုကြီးကြပ်ရေးပြဿနာတွေရှိနေတဲ့ဒီမက္ဆီကိုနဲ့နယ်စပ်ချင်းပြည်နယ်တက်ဆက်ပြည်နယ်ကဒီအုပ်ချုပ်ရေးမှုဟာရစ်ပယ်ရီနောက်တခြားလူဝင်မှုကြီးကြပ်ရေးကိစ္စကိုတင်းတင်းကြပ်ကြပ်တိုင်ပေါ်လှုပ်ဆောင်နေတဲ့လူတွေလည်းပါနေတွေ့ရပါတယ်။နောက်တစ်ခါဒီလီဗီးယားနိုင်ငံဘင်္ဂါဇီကအမေရိကန်ကောင်စီဝင်ကိုတက်ဆက်ခံရတဲ့အထက်မှာဒီသွားတော့ပါသွားတဲ့ဒီအမေရိကန်တယောက်ရဲ့အမေကလည်းဒီမှာလာပြီးစကားပြောမယ်ဆိုတော့ဒီမျိုးသားလူငယ်ရေးကိစ္စကိုပါမယ်ဆိုတော့ဒီကြတော့ရှိပါတယ်။ဟိုဒါရီကလည်းပဲဒီသေးသေးတဲ့ဆက်နေမဲဆိုတဲ့အချက်မှအဓိကကြည့်ကြပြီးပြောနေတဲ့ကိစ္စတွေပါ။နောက်ဒီအမေရိကန်ကတချို့ပြန်ကြည့်ချက်ခံလာပြရမယ်ဆိုပြီးပြောနေတဲ့ဆက်မှမင်းညတော့ပါပဲဒီအမေရိကန်ရုပ်သံ CBS နဲ့မင်းငန်းမှလည်းအမေရိကန်ကအင်အားကောင်းမှုလို့လည်းအမောဝါမနဲ့ဒီလက်ရှိပြည်ပြိုင်နေတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ရဲ့မူဟာရီကကြွညံ့လို့နေဆိုရင်ပြောရရင်လည်းရှိပါရဲ့ဆိုတော့ဒီအခုမြန်မာနိုင်ငံတချို့မှလည်းဆက်မှသူ့မူဟာရီခံအောင်ပံ့ပိုးနိုင်တဲ့အကြောင်းအရာတွေကိုဒီကအောင်ဆက်ပြောပြမယ်ဟိုပြောပြအောင်လဲကျိုးပန်းလိုက်မယ်လို့မျှော်လင့်ရပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့ကလည်းညီလာခံစားတော့မှာဆိုတဲ့ခါကျတော့နောက်ပိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေရှိလို့ရှိရင်လဲကျမတို့ကိုပြောပြပေးပါအောင်ကြောင်းလင်းဦးရှင
်ဟုတ်ပါပြီခင်ဗျာ
ဒါကတော့ညီလာခံကျင်းပနေတဲ့ Cleveland မြို့မှာသတင်းယူဖို့ရောက်နေတဲ့ VOA ဝိုင်းတော်သားကြောင်းလင်းဦးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီ ओए မြန်မာပိုင်းရဲ့ဒီတနင်္လာနေ့ညချမ်းမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။တနင်္လာလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေဟာဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာစုံညီအစည်းအဝေးကျင်းပပြီးတော့မိုင်းချရန်ညီလာခံနဲ့ပြည်တော်စုငင်းငယ်ရေးညီလာခံ27ရာစုပင်လုံးအတွက်ဆွေးနွေးနေပါတယ်။ဒီအစည်းအဝေးကိုတော့3ရက်ကြာကျင်းပမှာဖြစ်ပြီးနိုင်ငံရေးဆိုင်ရာမူပေါင်းကိစ္စရပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစီမံစည်းကမ်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ NCA လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေ27ရာစုပင်လုံးညီလာခံအတွက်တွေ့ဆုံဆွေးနွေးခဲ့တဲ့နောက်တစ်ရက်မှာပဲ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာစုံညီအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီလ16ရက်နေ့ကနေ20ရက်နေ့အထိ3ရက်ကြာကျင်းပမဲ့အစည်းအဝေးမှာအဓိကဆွေးနွေးမဲ့အချက်တွေကိုအစည်းအဝေးမှာတက်ရောက်ခဲ့တဲ့ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်ဥကာကအခုလိုပြောပါတယ
်။လက်မှတ်ထိုးထားတဲ့10ဖွဲ့အကြမ်းအညီညွန့်ညွန့်နဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ဖို့ပါဗျာ။အဲဒီချိန်မှာအခုဖြစ်ပေါ်နေတဲ့မကြာညီလာခံပေါ်မှာကျွန်တော်တို့ပူးပေါင်းပါဝင်ဖို့အဖြစ်လာနိုင်ကြတဲ့စီမားရီယိုလို့ခေါ်တာပေါ့။အဲ့ဒါကိုတွက်ချက်ပြီးတော့နောက်ဆုံးကတော့27ရာစုပင်လုံးအောင်မြင်ပေါင်းရအောင်ကျွန်တော်တို့ရဲ့နိုင်ငံရေးဆွေးနွေးပွဲအခြေခံအုံမြင့်ခိုင်မာတဲ့ခိုင်မာအောင်ပေါ့ဗျာဖက်ဒရယ်ပြည်ထောင်စုနိုင်ငံကိုထူထောင်နိုင်ဖို့ပေါ့အဲ့ဒီဥပဒေကျတဲ့နဲ့သွားဖို့ပေါ့ဗျာဟုတ်ကဲ့
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာဆွေးနွေးခဲ့တာတွေကိုတော့အခုလိုပြောပါတယ
်ဒီနေ့အစည်းအဝေးက PPSD ကိုအခြေခံတာပေါ့နော်နိုင်ငံရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဒီဖွဲ့မှာလိုအပ်တဲ့ဒါနဲ့ချက်လက်စီဆောင်အောင်ဆိုပြီးတော့တခြားသောလက်ခွဲအဖွဲ့လေးတွေပေါ့ဒီလိုလက်ခွဲအဖွဲ့တွေရဲ့လုပ်ငန်းတွေနဲ့ report တွေကိုကြားနာတာပေါ့ဗျာဒီနေ့ကကြားနာပြီးတော့ဒီလက်ခွဲအဖွဲ့တွေရဲ့လုပ်ငန်းလမ်းညွှန်တွေကိုပြန်ကြည့်ကြတာပေါ့အဲ့ဒါနဲ့ပဲဒီနေ့ပြီးသွားတယ်ကကျွန်တော်တို့အခုချမှတ်မဲ့မိုက်ကြရန်ဒီအစည်းအဝေးအနေထားနဲ့လာမဲ့27ရာစုပင်လုံးဒီကောင်းဆုံးချင်းချင်းညီလာခံအနေထားအပေါ်မှာအဲ့ဒါကတော့ကျွန်တော်တို့မနက်ဖြန်တည့်ရပါဗျာ
ဒီကနေ့တင်ပြချက်တွေအတီးပြူးချက်တွေမှာအပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ JMC ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီ UPDJC စတဲ့အဖွဲ့တွေရဲ့အစည်းအဝေးခန်းစားတွေပါဝင်တာဖြစ်ပါတယ်မနက်ဖြန်မှာတော့နိုင်ငံရေးဆိုင်ရာမူပေါင်းကိစ္စရပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလည်းထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်ပြည်တွင်းငြိမ်းချမ်းရေးအတွက်ဦးသိန်းစိန်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့၄နှစ်လောက်အကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးလက်နက်ကိုင်အဖွဲ့၈ဖွဲ့က NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။လက်မှတ်မရေးထိုးဘဲကြန့်ရှိနေတဲ့အဖွဲ့၃ဖွဲ့အနက်က UWSA ခေါ်ဝါတက်ဖွဲ့ NDAA ခေါ်မိုင်းလာတက်ဖွဲ့နဲ့ NSENK ခေါ်နာဂအဖွဲ့တွေကတော့အစိုးရတစ်ကဦးဆောင်မဲ့27ရာစုပင်လုံကိုတက်ရောက်ဖို့သဘောတူထားပါတယ်။ကနင်းကုန်ီနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တဲ့ UNFCA ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တပ်ပေါင်းစုမှပါဝင်တဲ့အဖွဲ့တွေကတော့27ရာစုပင်လုံးမှပါဝင်ရေးကိုထပ်မံညှိနှိုင်းဖို့ရှိနေတယ်လို့ပလောင်ကိုကနဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့လည်းအစိုးရကိုယ်စားလှယ်အဖွဲ့ဟာဒီလအတွင်းမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်ကို
ပိုင်ပြဋ္ဌာန်းခွင့်ရဖို့အတွက်လက်နက်စွဲကန်တီတော်လှန်ရေးလိုရတာဖြစ်တယ်လို့ဒိုင်းနာလက်နက်ကန်အဖွဲ့တွေကပြောကြပါတယ်။ဒီတော့ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာဘာကိုပြောတာပါလဲ။အနာဂတ်မြန်မာနိုင်ငံတော်တည်ဆောက်ရေးမှာအဲ့ဒီကိုပိုင်ပြဋ္ဌာန်းခွင့်ဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်ကာနေညဒိုင်းရိုက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတည်းပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုတိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အာဇာနည်နေ့အခမ်းအနားအကြောင်းကိုပြောပြပေးပါမယ်။မနေ့ပြန်မှာကြားရောက်မယ့်အာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပမှာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုရိုင်းလည်းတက်ရောက်မှာပါ။ဒေါက်ဆန်းစုကြည်ဟာအရင်တုန်းကတော့မိသားစုဝင်တဦးအနေနဲ့အာဇာနည်နေ့အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပေမဲ့လို့ဒီနှစ်မှာတော့နိုင်ငံအကြီးအကဲဖြစ်တဲ့တက်ရောက်မှာလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာကျင်းပမယ့်အာဇာနည်နေ့အခမ်းအနားတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုပြင်ဆင်နေတဲ့လုံခြုံရေးအခြေအနေအသေးစိတ်ကိုတော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်။စစ်အစိုးရလက်ထက်မှာကန့်သက်ပိတ်ပင်မှုတွေခံခဲ့ရတဲ့အာဇာနည်နေ့ခန်းနာတွေဟာပြီးခဲ့တဲ့သမ္မတဦးသိန်းစင်လက်ထက်မှာတစုံတရာလွတ်လပ်မှုတွေရှိလာခဲ့တယ်လို့ဒီနှစ်အနက်ဒီအစိုးရတက်လက်ထက်မှာတော့တနိုင်ငံလုံးအတိုင်းအတာကြဲကြဲပြန့်ပြန့်လှုပ်လာကြမယ်လို့မျှော်လင့်ရပါတယ်။NLD ပါတီကဥဆောင်တဲ့အစိုးရတက်လက်ထက်မှာပထမဆုံးအကြိမ်ကြုံတွေ့မဲ့အာဇာနည်နေ့အခမ်းအနားမှာအခုလိုမျိုးလှုပ်ဆောင်နိုင်တာနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုပြောပါရင
်အကြီးကတော့အခုချိန်မှာ NLD အစိုးရပေါ့ NLD အစိုးရဥဆောင်ပြီးတော့ဟိုကားတိုင်းနဲ့မတူဘူးဆိုတာဟိုမှာအော်အော်ဆွဲတာလို့ကအစပေါ့နော်နောက်ခန္ဓာဟိုကြည်စုလူစုကိုဒါတော့မနေ့ကမှကျွန်တော်တွေ့ရမှာအဲလက်ခံခွင့်ပြုတာမျိုးတွေပေါ့အရင်တော့ကတော့အလေးပြုခွင့်တော့ရတယ်အကန့်အသတ်တွေများခဲ့တယ်ပေါ့နော်တိုင်းနဲ့ပြည်နယ်မျိုးနယ်တွေမှာလည်းလူလူလတ်တာအာဇာနည်မျိုးကျင်းပနိုင်တယ်ကျင်းနဲ့ကျင်းပနေကြတယ်ဒါထူးဆန်းမှုတစ်ခုပဲနော်ဟိုအဖွဲ့ချုပ်အနေနဲ့ကတော့ခါတိုင်းနဲ့ကျင်းပတယ်ခွင့်ပြုပြီးဒီစင်မကြီးစီကျွန်တော်တို့မှဒါဝန်ရှိလို့ကျွန်တော်တို့ကျင်းပတယ်ဒီနှစ်ကတော့တရားဝင်ကိုကျင်းပခွင့်ရတဲ့အတွက်ဝန်သားစရာပဲလို့ပြောချင်တယ်
ဒီနှစ်အာဇာနည်နေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွကြာဆုံးလေပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအောက်မေ့တက်တာခြင်းအဖြစ်အလံတဝက်လွှတ်ထူဖို့နဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့မနက်10:38မိနစ်မှာလဲအော်အော်ဆွဲဖို့နဲ့မော်တော်ယာဉ်တွေအားလုံးဟွန်းတီးအလေးပြုကြဖို့အစိုးရတစ်ကညွှန်ကြားထားပါတယ်ဒါအပြင်ဒီနေ့အာဇာနည်နေ့အခမ်းအနားမှာထူးထူးခြားခြားအနေနဲ့တမတော်ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုရိုင်းရန်ကုန်မြို့ကအာဇာနည်ပိန့်ပန်ကိုလာရောက်ဂါရဝပြုမှာဖြစ်ပါတယ်နိုင်ငံတော်အဆင့်ကျင်းပမဲ့ဒီနေ့အာဇာနည်နေ့အခမ်းအနားမှာလုံခြုံရေးယူရဲအပိုင်းနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံခြုံရေးညွှန်ကြားရေးမှူးရဲမှူးကြီးစောခင်အောင်ကအခုလိုပြောပါရစေ
။သူတို့လည်းကျွန်တော်တို့ရန်ကုန်ဒီအာဇာနည်ဂုံးမှာကတော့ဘယ်လိုနိုင်ငံတော်အဆင့်အခမ်းအနားကျင်းပဖို့ဆိုတဲ့ကျွန်တော်ဆောင်ရွက်ထားပါတယ်။အဲ့လိုဆောင်ရွက်တဲ့ခါမှာလည်းကျွန်တော်တို့ရဲ့လူငယ်စီမံချက်အပါအဝင်ပေါ့။ပိုင်းခုနှစ်ပိုင်းနဲ့ကျွန်တော်တို့လူငယ်ဆောင်ရွက်ထားပါတယ်
။ဟုတ်ကဲ့ခင်ဗျ။ဆိုရဲတပ်ဖွဲ့အင်အားကတော့အရင်နှစ်တွေကဆက်ဆိုင်ရင်တိုးမြင့်ပြီးတော့ချထားလားဘယ်လိုအခြေအနေမှာရှိပါလဲခင်ဗျ။
အဲ့ဒီတော့ပြင်လာတော့သူပြီးတော့မှဒီကြားအဲ့ဒါတွုံးမြင့်ချထားတာမရှိပါဘူးကျွန်တော်ရခိုင်မြစ်ကလူပါဘူးသူတို့တခုပဲရှိပါတယ်ကျွန်တော်ရခိုင်မြစ်ကတော့ကျွန်တော်ရခိုင်မြစ်ပြည်သားပေါ့နော်တိုင်းပြည်သားကြီးဆိုရရဲ့အစီအမံနဲ့အစီအစဉ်နဲ့ခါအခုကတော့ကျွန်တော်တို့ကနိုင်ငံတော်အဆင့်ခန္ဓာကျင်းပတဲ့ပုံစံမျိုးနဲ့နိုင်ငံတော်အဆင့်ကျွန်တော်ညွှန်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ဆိုတော့ဒီနေ့ကကျွန်တော်တို့ဒီရခိုင်မှာရှိတဲ့ရခိုင်အင်အားတွေထိုင်ပြီးကျွန်တော်တို့ဆောင်ရွက်ထားပါတယ်ဒါပေမဲ့အထောက်အကူပစ္စည်းတွေကိုကျွန်တော်ပို့ပြီးတော့မှရခိုင်နဲ့ဒီရပို့ပြီးတော့မှလုံငေးထောက်ဦးပစ္စည်းတွေတုံးထားတာရှိပါလိမ့်မ
ယ်။ရန်ကုန်နေသားမကတခြားနေမျိုးတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကိုတက်တက်ဝင်းဝင်းကျင်းပတော့မှာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့ဗိုလ်ချုပ်အောင်ဆန်းမိန့်ခွန်းပြောကြားခဲ့မှုတဲ့ကြောက်တိုင်ခွင်းရင်ပြင်မှာကျင်းပတော့မှာဖြစ်တယ်လို့ညောင်ရွှေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကပြောပါတယ
်။ကျွန်တော်ညောင်ရွှေမြို့နယ်ကျတော့ဒီလိုကြီးကြီးကျယ်ကျယ်တခြားမလုပ်ခဲ့ဘူး။ဘာလို့လဲဆိုတော့အဲ့တော့ဗိုလ်ချုပ်ကျေးရွာကြောက်တိုင်ခွင်းကလည်းကျင်းတယ်။ဟိုပန်းခွန်းချဖို့ကလည်းဥဆောင်ဥရကအသိမရှိကြဘူးကအဲ့ဒီကဒီကနေ့တော့ဒါအားလုံးပါဝင်တဲ့ပါဇာနီနေ့ဖြစ်အောင်ကျွန်တော်စူးစမ်းနေတာအဲမနေ့ကကျတော့ကျွန်တော်တို့ကမနေ့အာရုံစွန်ကတ်မယ်10နိုင်20မှာကျတော့အားလုံးစုမယ်ဗျာဌာနဆိုင်ရာတွေပါမယ်ကျောင်းတွေပါမယ်နိုင်ငံရေးပါတီတွေပါမယ်ရပ်ဖက်ဆိုင်အဖွဲ့အစည်းတွေပြည်သူတွေပါပြီးတော့စူပေါင်းအငွေချမယ်အော်အော်ဆွဲမယ်ဒီစီစဉ်လေးလို့လုပ်ထားပါတယ်
1948ခုနှစ်ဇူလိုင်လ19ရက်နေ့မှာ ဗိုလ်ချုပ်အောင်ဆန်အပါဝင်အာဇာနည်ကောင်းဆောင်ကြီးတွေရန်ကုန်မြို့အတွင်းဝင်များရုံမှာစီဝေးလုံနေတော့မတမာသူတွေလက်ချက်ကြောင့်ကြာဆုံးခဲ့ကြရပါတယ်။အဲ့ဒီနောက်မှာတော့အာဇာနည်နဲ့အခမ်းအနားတွေကိုနှစ်စဉ်လိုလိုကျင်းပခဲ့ကြပေမဲ့လည်းစစ်စိုးရလက်ထက်မှာအာဇာနည်နဲ့အောက်မေ့ဝဲအခမ်းအနားတွေအပေါ်ကန့်သတ်မှုတွေရှိခဲ့ပါတယ်။အနေဒီအစိုးရတစ်ကပထမဆုံးချိန်ဥဆောင်ကျင်းပမဲ့ဒီနှစ်အာဇာနည်နေ့ခမ်းနားအတွက်တော့ဒီမတိုင်ခင်ကတည်းကအာဇာနည်ဗိမာန်အပါအဝင်ဗိုလ်ချုပ်ပြတိုင်နဲ့ဝန်ကြီးများရုံးကိုလည်းအကြီးစားပြင်ဆင်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မနေ့ပြန်ကျင်းပမဲ့အာဇာနည်နေ့ခမ်းနားလုံခြုံရေးအခြေအနေကိုထပ်အောင်ပြောပြပေးခဲ့တာပါ။နောက်ဆုံးကောက်ယူခဲ့တဲ့သကောင်စင်းရဲ့အခြေအနေကိုလည်းဆက်ပြီးပြောပြပေးပါမယ်။နောက်ဆုံးကောက်ယူခဲ့တဲ့သကောင်စင်းအရာမြန်မာနိုင်ငံမှာကိုးကွယ်ယုံကြည်မှုအချို့အစားတိတိတသားပြောင်းလဲသွားတာမရှိဘူးလို့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြောခွင့်ရကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကလူဦးရေ2,000,000နီးပါးကိုတော့တရားဝင်သကောင်စင်းမကောက်နိုင်ခဲ့တာကြောင့်အခုထုတ်ပြန်မဲ့ကိုးကွယ်သည့်ဘာသာဆိုင်ရာအချက်လက်တွေမှာတည်ထန့်ဖော်ပြသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်အတွင်းထုတ်ပြန်မဲ့မြန်မာနိုင်ငံအတွင်းကကိုးကွယ်ယုံကြည်မှုဆိုင်ရာအချက်လက်တွေနဲ့ပတ်သက်ပြီးမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။နောက်ဆုံးကောက်ယူခဲ့တဲ့ပြည်လုံးချိုသကောင်းစည်ရင်အရာမြန်မာနိုင်ငံအတွင်းလူဦးရေတိုးပွားလာပေမဲ့ဘာသာတရားကိုးကွယ်ယုံကြည်မှုအချို့အစားကတိတိတသားပြောင်းလဲသွားတာမရှိဘူးလို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ချိုင်ကပြောပါတယ်
။စည်ရင်ပြောင်းလဲရတော့တိတ်ပြီးတော့ဘာမှထူးခြားတဲ့ကိင္ကနံတော့မရှိဘူးဗျလူရည်တိုးလာပြီနဲ့အချိုးအစားတွေကတော့ဘာမှတိုးလာတဲ့အခြေအနေကိင္ကနံတွေထူးခြားကြောင်းလည်းမှုတွေမရှိပါဘူးဗျဒါပေမဲ့အဲ့ဒီမှာတခုမပါတာဟိုကျွန်တော်တို့ဒီကောက်တုံးကရခိုင်ပြည်နယ်မှာသူကဒီလူမျိုးဒီထဲမှုနဲ့ပတ်သက်ပြီးတော့အဲဒီကျွန်တော်တို့ဒီမှာဟိုအကောက်မခံတဲ့အင်အား3,900ကတော့ဒီဘာသာလဲထုတ်ပြန်တဲ့လူရည်စင်းနေမှာတော့တော်တော်တယ်ကတော့သူတို့အဲ့ဒီမှာမပါဘူးဒါပေမဲ့မှတ်ချက်နဲ့တော့အောက်ကနေပြီးတော့ဖော်ပြထားတယ်အဲ့ဒါလေးတော့အဲ့ဒီမှာဒီအဲ့ဒီစီးရင်မှာသူတို့ကတော့ဒီခုနလိုပေါ့ဒီဘာသာလဲထုတ်ပြန်တဲ့လူကြီးစီးရင်မှာပထမစီးရင်မှာတော့မပါဘူးတကယ်လို့သူတို့ပါမယ်ဆိုလို့ရှိရင်ဘယ်လိုဖြစ်မလဲဆိုတာအဲ့လိုခွဲကြပြီးတော့ဖော်ပြထားတယ်ဗျာ
ဆယ်စုနှစ်၃ခုကျော်အတွင်းပထမဆုံးအနေနဲ့2014ခုနှစ်ကကောက်ယူတဲ့ပြည်လုံးချိုသကောင်စင်းကနေထွက်ပေါ်လာတဲ့ကိုးကွယ်သည့်ဘာသာဆိုင်ရာအချက်အလက်တွေကိုအချိန်ယူစစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကပဲဘာသာရေးခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့အမြဲတမ်းအတွင်းဝင်ဦးမြင့်ချိုင်ကပြောပါတယ်
။ဒီဘာသာလိုက်လူရည်စင်းကောက်တယ်ဆိုတာဘလို့စနစ်နဲ့ကောက်တယ်ဘလို့တော့တိတိကျကျကောက်ထားတယ်ဆိုတာကိုသူတို့ကျွန်တော် UNFPA ကနေပြီးတော့သူတို့ဒီပေးပခလေးလာဖြည့်ရှင်းရေးအဖွဲ့ဆိုပြီးတော့အဲဒီလို UN နဲ့ကူညီထားတဲ့အဖွဲ့တွေရှိတယ်။အဲ့ဒီအဖွဲ့အစည်းတွေကနေပြီးတော့သက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေဘာသာရေးကိုယ်စားလှယ်တွေကိုလည်းလိုက်ပြီးတော့ရှင်းပြထားတာတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့အဲ့ဒီမှာအပြီးခဲ့တဲ့အပတ်ကပဲဘာသာရေးလိုက်ခေါင်းဆောင်တွေကိုယ်စားလှယ်တွေနဲ့အဲ့ဒီမှာလောလောဆယ်အဲ့ဒီဘာသာလဲလူရည်စင်ထုတ်ပြန်ဖို့တဲ့ကိုကျွန်တော်တို့အစ်အစ်စ်ဘယ်လိုလုပ်ခဲ့လဲဆိုတာအလုပ်အစ်အစ်တိုင်းအစ်အစ်တိုင်းကိုအဲသူတို့တေးချာရလေးကျွန်တော်တို့ကချပြရှင်းလင်းပြီးဖြစ်တယ်။အဲ့ဒါကြောင့်အားလုံးကတော့ဒီစင်းရတာမြေပြင်စင်းနဲ့အဲ့သူတို့ရရှိထားတဲ့စီးရင်နဲ့ဒါအကန့်ကြီးလိုပဲဖြစ်မယ်ဆိုတော့သူတို့ကယုံကြည်တဲ့သဘောရှိပါတယ်ဗျ။အဲ့တော့ဘာမှတော့ဖြစ်လာကြအကြောင်းမရှိပါဘူး
။နိုင်ငံတွင်းမှာဘာသာရေးလူမျိုးရေးဆန်တဲ့အမုန်းစကားဖြန့်ဝေမှုတွေမတူညီတဲ့ကိုးကွယ်ယုံကြည်မှုတွေကြားပဋိပက္ခတွေဖြစ်ခဲ့ပြီးနောက်မှာတော့ကိုးကွယ်သည့်ဘာသာဆိုင်ရာအချက်အလက်တွေလူဦးရေနဲ့ပတ်သက်လို့အများစုကစိတ်ဝင်စားနေကြတာဖြစ်ပါတယ်
။ထုတ်ပြန်တဲ့ရေချက်ကတော့အဓိကတော့ဒါကသကောင်စင်းရနေပြီးတော့ဒါကျွန်တော်ထွက်ပေါ်လာတဲ့ရလဒ်လေးတစ်ခုပါပဲ။အဓိကတော့ကျွန်တော်ကိုနိုင်ငံတော်ရဲ့တိုးတက်ဖွံ့ဖြိုးရေးမှာတော်ဝဲပြီးတော့အကျိုးရှိမယ်လို့ယူဆတဲ့တက်ကိုထုတ်ပြန်တာဖြစ်ပါတယ်ကျွန်တော်တို့ဘာသာတိုင်းဘာသာတိုင်းကမြန်မာနိုင်ငံမှာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိပါတယ်အေးဘာသာတိုင်းဘာသာတိုင်းကလည်းကိုဒီကိုးကွယ်တဲ့လူတွေကိုကြီးကြီးလိမ်ပါပြီးတော့ကျွန်တော်တို့အေဂျင့်ပိန်မွေးတဲ့လူတွေနောက်တစ်ခါသက်ဆိုင်ရာမိသားစုလူမှုအဖွဲ့အစည်းမှာအလုံးပါဝင်ဝန်ဆန့်ပြီးတော့စီစီလုံးလုံးညီညီညွတ်ညွတ်နဲ့တိုက်ပြီးတိုးတက်ရေးအတွက်လှုပ်ဆောင်လာမယ်လို့ယူဆတဲ့အတွက်ဘာသာတိုင်းဘာသာတိုင်းကိုကျွန်တော်တို့ကအလေးထားပြီးတော့ထုတ်ပြန်ပေးတာဖြစ်ပါတယ်ဗျာ
2014ခုနှစ်မှာပြည်လုံးချိုသကောက်စင်ကောက်ယူမှုတွင်မြမစိုးရကတိုင်းရင်းသားမျိုးနယ်စု135မျိုးအဖြစ်သတ်မှတ်ပြီးတိုင်းရင်းသားမျိုးနယ်စုမှာမပါသူတွေကအခြားဆိုတဲ့ခေါင်းစဉ်အောက်မှာဖြည့်သွင်းဆရတာဖြစ်ပါတယ်ဒီသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိခဲ့သလိုစည်ရေးမအေးတဲ့တိုင်းရင်းဒေသတွေမှာလည်းသကောက်စင်မကောက်နိုင်ခဲ့ပါဘူးရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ခါဒီ2016ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိတယ်လို့သူယုံကြည်မှကြီးရအစီအစဉ်မှာဆိုရင်တော့
အခုအပြောင်းပေါ့နော်ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကုပြောင်းနေတဲ့အချိန်မှာအစိုးရတစ်ရက်လုံးပြောင်းနေတဲ့အချိန်မှာကျွန်မသူတွေဒီတယောက်အနေနဲ့အရေးကြီးဆုံးလိုအပ်တယ်လို့ထင်တာကတော့ဒီ
သူတေတီပညာရှင်ဒေါ်ကြည်ပြားချစ်စောရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရင်းဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်အလုံသမားတွေအနေနဲ့ဒီတိန်စီခံလေယာမြေတွေပြန်လည်ရရှိရေးလှုပ်ဆောင်တဲ့နေရာမှာအစိုးရတဲ့အနေနဲ့ကူညီဆောင်ရွက်ပေးလိုတဲ့ဆန္ဒတွေရှိနေပေမဲ့လည်းအုပ်ချုပ်ရေးရန်နေရာတွေမှာလူဟောင်းတွေရှိနေစေဖြစ်တဲ့အတွက်အခက်အခဲတွေရှိနေတော့မယ်လို့တောင်သူလယ်သမားအရေးဆောင်ရွက်သူတွေကပြောပါတယ်တောင်သူလယ်သမားတွေရဲ့ဘဝတိုးတက်မြင့်မားဖို့အတွက်အစိုးရရဲ့ကူညီဆောင်ရွက်မှုတွေလိုအပ်ကြောင်းလည်းပြောပါရယ်။တောင်သူလယ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအပြေရှာဖို့နဲ့တိန်းစည်းခံလေယာမြေတွေပြန်ရရေးအတွက်ဇူလိုင်လ9ရက်နဲ့10ရက်နေ့တွေမှာတော့မုံရွာမြို့ကလေယာမြေညှိနှိုင်းဆွေးနွေးပွဲကိုဦးဆောင်ကျင်းပခဲ့တဲ့သခိုင်းတိုင်းဒေသကြီးတောင်သူလယ်သမားတမကဥက္ကဋ္ဌဦးဆွေဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ကျွန်တော်တို့ဒီတိုင်းတိုင်းဒီတာကြီးတောင်းလို့လမ်းသမကအနေနဲ့ပေါ့လေကျေရွက်ခဲ့တဲ့မှာကျွန်တော်လုပ်ခဲ့တဲ့ဆွေးနွေးပွဲကတော့အဓိကကတော့ညီရာရေးဆွေးနွေးပွဲပေါ့ဗျာလက်ရှိမှာတော့ညီရာရေးလို့ဆိုလိုက်တာနဲ့ကျွန်တော်ဘာတွေလဲဆိုရင်တော့ဖွဲ့စည်းပြီးပြီးရနေပြီးတော့တင်းစည်းခံထားရတဲ့တင်းစည်းခံညီရာတွေအကြောင်းပဲကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးပြကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့စကိုင်းတိုင်းဒေသကြီးဟာလည်းဟိုဟာစိုက်ပျိုးရေးကိုစိုက်ပျိုးရေးကိုအဓိကထားတဲ့ဒေသတွေထဲမှာတစ်ခုပါတာပေါ့နော်အေယာဝတီတိုင်းတို့ဘာလို့လို့မျိုးပေါ့အဲ့တော့လွတ်တော်အမတ်တွေကိုယ်တိုင်လည်းတက်ပြီးတော့ဝင်ရောက်ဆွေးနွေးတာတွေရှိတယ်ဆိုတော့ဒီတိန်းစည်းခံလယ်မြေတွေပြန်ရရေးကိစ္စဟာဘယ်လောက်ထိများထားမြောက်အောင်မြင်ခဲ့ပါသလဲခင်ဗျာ
ကျွန်တော်တို့ဘက်ကလုပ်ကြရင်ဆိုရင်မို့ကျွန်တော်ပထမဆုံးပြောပါမယ်ဗျာကျွန်တော်တောင်လယ်မှာတမက်ကအနေနဲ့စကိုင်းတိုင်းတွင်းမှာရှိတဲ့တင်းစည်းခံလေယာမြေအများဆုံးနေရာတွေကိုသွားရောက်ပြီးတော့ပေါ့လေအဲမှာပဲနေရာတွေလဲဆိုရင်တော့ခင်ဦးတို့ကျွန်တော်တို့ကမ်းဘလူးတို့တစဲတို့ပေါ့ဗျာ
ဟုတ်ကဲ့
သွားရောက်ပြီးတော့ဆောင်ရွက်တဲ့အခါမှာကျွန်တော်ပြည်သူလွတ်တော်ကိုယ်စားလှယ်များဟာကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တို့ကျွန်တော်နဲ့ပဲအတူလိုက်ပါဆောင်ရွက်ခဲ့ကြတာကိုတွေ့ရတဲ့တွေ့ကျွန်တော်တို့အောင်မြင်မှုတစ်ခုရရှိပါတယ်အဲဒါပေမဲ့ကျွန်တော်တို့လုပ်ကြံရတဲ့နေရာမှာအခက်အခဲတစ်ခုကတော့ဒီနေ့အစိုးရဘက်အချင်းချင်းအနေနဲ့ပေါ့လေဒီလေယာဉ်မြေတင်းစည်းခံရမှုတွေကိုဖြည့်ရှင်းတဲ့နေရာမှာအစိုးရတဲ့အနေနဲ့ဘယ်လိုပဲသူတို့ကိုဖြည့်ရှင်းပေးလို့တဲ့စံလာတွေရှိနေတော့လဲအဲချာချာသောအကြောင်းအရာတွေဒီထက်အရေးကြီးတဲ့အကြောင်းအရာတွေငြိမ်းချမ်းရေးကိစ္စတွေလို့ပေါ့ဗျာနော
်အဲ့ဒ
ီလည်းရှိနေတာတကြောင်နော်တခါအစိုးရပြည်ဆိုပေမဲ့လည်းကျွန်တော်တို့အစိုးရကတိုင်တွယ်မောင်းနေမဲ့ရန်နေရာကြီးရဲ့အစီပိုင်းတချို့ကအဟောင်းတွေဖြစ်နေတဲ့ခါကျတော့ခက်ခဲလေးတော့နည်းနည်းတွေးရပါတယ်ဗျာ
ကိုဆွေဝင်းတို့လည်းကြားမှာပဲအခုဟိုတချို့ဒီအထူးသဖြင့်မန္တလေးတိုင်းထဲမှာဆိုလို့ရှိရင်မန္တလေးတိုင်းဒေသကြီးအစိုးရကဥဆောင်ပြီးတော့လယ်မြေသိမ်းခံထားတဲ့ဒီစစ်မှန်တဲ့တောင်သူလယ်သမားတွေလက်ထဲကိုလေယာမြေပြန်အပ်တဲ့အခမ်းအနားတွေပါတယ်သူတို့လုပ်ပြီးတော့အသေးချာပြန်အပ်တာတွေပါတယ်သူတို့လုပ်နေကြတယ်ဆိုတော့အခုစကိုင်းတိုင်းထဲမှာကောအဲ့လိုမျိုးဖြစ်နိုင်ကြအလားအလာရှိပါသလားအခုလိုမျိုးညီလာခံလှုပ်လိုက်တဲ့အတွက်ဘလောက်များအကျိုးတူးတွေများထွက်ပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကိုယ်တိုင်တိုင်ဒေသကြီးအစိုးရဝန်ကြီးချုပ်ကလည်းအရင်တော့ဒီလေယာမြေကြီးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တူဆိုတော့အဲဒီလေယာမြေပြန်ရရေးနဲ့ပတ်သက်လို့အကောင်းဆုံးအခြေအနေတစ်ခုဖြစ်အောင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တခုရှိတာကပေါ့နော်ဒီနေ့လက်တွေ့ဖြစ်နေတဲ့အနေအထားလေးတစ်ခုမှာတော့ကျွန်တော်တို့မျှော်လင့်သလောက်တော့ဖြစ်မလာသေးတာကိုတွေ့နေရတဲ့အတွက် ခုကျွန်တော်တို့လည်းဒီပြည်မှာတွေ့တာဒီဒင်းထဲမှာတွေ့ရတာတွေပေါ့နော်ရှားဒေသတွေမှာမြို့တွေအဲနောက်ဒုသမရတော့ပေါ့နော်ပြန်မြေပြန်စီအပ်တဲ့ပွဲတွေလုပ်နေတာတွေတွေ့ရတော့ကျွန်တော်လည်းမျောလင်းတော့မျောလင်းပါတယ်ဗျာဒါပေမဲ့ကျွန်တော်တို့မျောလင်းတော့တော့လက်ရှိအချိန်မှာတော့ဖြစ်မလာသေးတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့လည်းနည်းနည်းအားမလို့အားမရတော့ဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့တောင်သူလယ်သမားတွေအတွက်ကတော့ဒီသိမ်းဆဲခံထားရတဲ့လက်မြေတွေပြန်ရရေးဩသိမ်းရေးဟာကဏ္ဍတစ်ခုဖြစ်တယ်လို့တခြားဒီလက်ရှိမှာပုံမှန်လဲဆိုင်နေတဲ့တောင်သူတွေအနေနဲ့လည်းလိုအပ်ချက်တွေအခက်အခဲတွေရှိနေတာပဲလေဆိုတော့ကိုဆွေဝင်းတို့လိုဟိုပါပေါ့တောင်သူလယ်သမားတမကအနေနဲ့ကတော့ပိုတိမှာပေါ့ဆိုတော့တောင်သူတွေကနေ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေဟာအကြီးဆုံးပြဿနာတွေဟာဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဒီတိုင်းဒီတာကြီးအနေနဲ့ကြီးမားဆုံးပြဿနာကတော့ဒီတင်းစည်းကံလေယာဉ်မြေကြီးဖြည့်ရှင်းပေးရေးကနံပါတ်1အကြီးဆုံးပေါ့ဗျာအဲ့လိုပဲတခြားမှာလည်းပဲကျွန်တော်တို့တောင်သမက်ကအနေနဲ့ဟိုရွေချက်တွေရှိတာကတော့အဲတောင်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုတာနဲ့ပတ်သက်လို့ပေါ့နော်ဒီနေ့မြန်မာနိုင်ငံကိုကျွန်တော်တို့ဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတောင်သမားတွေရဲ့ကံလာမဖြစ်မနေစဉ်းစားမယ့်ကံလာတစ်ခုလို့ကျွန်တော်မြင်ပါတယ်ဒိုင်းနာလက်နဲ့ကံကြီးနဲ့အလားဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒါတွေချုပ်ငင်းသွားဖို့အရေးကြီးလိုအပ်တယ်လို့ပေါ့လေကျွန်တော်တိုင်းပြည်လူကြီးရဲ့82ရာနှုန်းကျော်ကန်ရှိတဲ့ကျွန်တော်ကြီးလက်နေပြည်သူတော်မူလေသမားတွေရဲ့ဘဝကိုမြန်မာတူတက်လာအောင်ဆောင်ရွက်နိုင်ဖို့ဟာဒါတွေလုပ်ပြီးဖို့လိုအပ်တယ်လေဒါတွေကိုလည်းအဓိကအချက်အနေနဲ့ဒီလက်ရှိဆိုအနေနဲ့စဉ်းစားပေးဖို့လိုအပ်ပါမယ်အဲ့ဒီအချိန်မှာနံပါတ်1ခုကြုံတွေ့နေရတဲ့ကျွန်တော်တို့လေယာဉ်မြေတင်းစည်းကံမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့ကအရေးကြီးလိုအပ်တာဖြစ်တယ်လို့ကျွန်တော်တို့တောင်ကြီးသမားများဘဝတိုးတက်ဖို့ဆိုလို့ရှိရင်ဘူလေယာဆက်ကြီးနဲ့ပတ်သက်လို့ဆက်ကြီးစီတီလုံလုံလောလောနဲ့အချိန်မီထုတ်ပေးနိုင်ဖို့ပေါ့နော်။နောက်တက္ကာတရားလုံးလိုအပ်ချက်ဖြစ်တဲ့ပစ္စည်းတွေပေါ့နော်။တမ်းမီဩဇာဘုဒ္ဓစီစားရှိတာတွေလည်းပဲဟိုအည်တွေးပြေးဝတဲ့မန်ကန်နဲ့အဲသုံးဆောင်ပစ္စည်းတွေဖြစ်ဖို့ဆိုရနေလည်းကြီးကြပ်ဆောင်ပေးဖို့လိုအပ်မယ်လို့ထင်ပါတယ်။ဒါပြင်ကျွန်တော်ဒေတာနဲ့ပေါ့လေဒေတာရာဒီဥတုနဲ့ကန့်ညီတဲ့မျိုးကောင်းမျိုးသားနေပေါ့လေဒါမျိုးတွေကိုတောင်ငွေမားတွေအတွက်ပံ့ပိုးပေးနိုင်ဖို့ကိုလည်းကျွန်တော်တို့တောင်ငွေမားတမကအနေနဲ့တက်ဆင်ရာသုတော်ကုသလေများဒေတာဆင်ရာအစိုးရအဖွဲ့များပေါ့လေဌာနဆင်ရာများနဲ့ကျွန်တော်တို့ပြည်စုံပြီးတော့ညီနဲ့ဆောင်ရွက်ဖို့အစီအစဉ်တွေလည်းရှိပါတယ်ဒါတွေကလည်းတကယ်လည်းလိုအပ်မယ်လို့ထင်ပါတယ်ဗျ
အော်အနေဒီအစိုးရအနေနဲ့ပေါ့နော်လက်ရှိမှာတော့အစိုးရဖြစ်သွားပြီပေါ့အစိုးရမဖြစ်ခင်ကတည်းကရုပ်ကောက်ပွဲကာလမှာတည်းကသူတို့ကဒီစီးပွားရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့သူတို့ချမှတ်ခဲ့တဲ့အထက်မှာအဓိကမှန်နိုင်ကြီး၅ခုကိုချပြီးလှုပ်ဆောင်သွားမယ်လို့ပြောတဲ့အထက်မှာလေယာဉ်မြေပြုပြင်ပြောင်းလဲရေးကိစ္စဟာသူတို့ကနံပါတ်1အရေးအကြီးဆုံးအဆင့်လောက်မှာထားခဲ့တယ်ပေါ့နော်ဆိုတော့ဒီကိစ္စကိုသူတို့အနေနဲ့တိတ်ပြီးတော့ဖြစ်ဖြစ်စီစီမလုပ်နိုင်သေးဘူးလို့ယူဆသလားသူတို့ဒီဟိုကဦးစားပေးလုပ်မယ်လို့ပြောထားတော့ပြောထားတာပဲဒါပေမဲ့အချိန်ဟိုပါပေါ့အချိန်ကလည်းဘယ်လောက်မှမကြအရက်တရာပဲရှိသေးတယ်ပေါ့လေဆိုတော့အဲ့ဒါကြောင့်မို့များသူတို့ဒီကိစ္စတွေကိုဘက်ကိုလှည့်ပြီးတော့ဦးစားပေးမလုပ်နိုင်သေးတာများလားဘယ်လိုများထင်မြင်မိပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒါကျွန်တော်ရဲ့ယူဆပါနော်ဆိုရတာအချိန်ကာလပိုင်းအဖြစ်လဲနေနေတဲ့အတိုင်းဒါတစ်ခုပြင်မှာဒီတကြီးလိုအပ်မဲ့လုပ်ငန်းတွေကလည်းများနေရဲ့လို့ကျွန်တော်ဒီလိုမြင်နေကြ။ဒါပေမဲ့လို့ဒီတကြီးလိုအပ်မဲ့လုပ်ငန်းတွေဆိုရင်အထဲမှာကျွန်တော်တို့တောင်ကြီးသမားတွေရဲ့ကဏ္ဍကလည်းဟိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဆိုတော့ဆိုရလဲဒါနားလည်ပြီးဖြစ်မှာပါ။ဒါပေမဲ့လို့အခုလက်ရှိအနေထားရအဲမဲပေးရွေးချယ်လိုက်တဲ့ပြည်သူတွေကငါတို့ဆိုရတက်လာပြီဆိုရင်တော့ဖြင့်ငါတို့တွေနင်းနာနေတာကိုအဲလက်ဦးဆုံးလုပ်ပေးလိမ့်မယ်လို့မျှော်လင့်ကြတာပေါ့ဗျာနော်။အဲ့လိုမျိုးလင်းတဲ့အချိန်မှာကျွန်တော်အခုလက်တွေ့လုပ်ကင်ဆောင်ရွက်နေတဲ့အတိုင်းအတာကိုပြန်ကြည့်တဲ့အခါကျတော့လက်မားတွေရဲ့မျိုးလင်းချက်တွေနဲ့ဟိုအပြေဝကန့်ညီအောင်မလုံနိုင်သေးစေတာမူလက်မားတွေရဲ့စန္ဒအခုဖြည့်ရှင်းတင်တာလေးတွေကိုလည်းဦးဆုံးဖြည့်ရှင်းပေးဖို့တော့လိုအပ်ပါတယ်အဲ့ဒီအတိုင်းအတာမှာတော့ကျွန်တော်စကန်းတိုင်းအရာဆိုတော့ကျွန်တော်ပြောခဲ့သလိုပါပဲဝင်းယူကကိုယ်တိုင်လည်းပဲဥဆောင်လုပ်ခဲ့တယ်လက်မားကြီးကိုလုံးလင်းမယ်လို့တော့မျိုးလင်းတယ်ဒါပေမဲ့ဒီနေ့အတိုင်းအတာအထိတော့ကျွန်တော်တို့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့တကကျွန်တော်ဒီလိုပဲသုံးသပ်မိပါတယ
်။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မဆုမျက်မှုစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။
ဝါယံပီကာချူရုပ်ကလေးပါတဲ့ပိုကီမွန်ဂိမ်းတွေကိုတော်တာရှင်တို့မှတ်မိကြမယ်ထင်ပါတယ်1990ပြည့်လွန်နှစ်ပိုင်းတွေတုန်းက Nintendo Game Boy set တွေနဲ့ကစားကြတဲ့ Pokemon game တွေ Pokemon ရုပ်တံ series တွေတိတ်ကိုအောင်မြင်ခဲ့တဲ့အပြင်ကပ်ပြားတွေအယုတ်တွေ sticker တွေလိုဈေးကွက်ထဲမှာပုံစံမျိုးစုံနဲ့ရောင်းတဲ့ Pokemon ပစ္စည်းတွေကိုဝယ်ပြီးမဆုတဲ့ကလေးတွေတော်တော်ကိုရှားခဲ့တာပါမြန်မာနိုင်ငံမှာဆိုရင်လေ Pokemon ရောကတော်တော်လေးပြန့်နှံ့ခဲ့ပါတယ်။ Pokemon ကိုဂျပန်ရဲ့အအောင်မြင်ဆုံးထုတ်ကုန်တစ်ခုလို့တော့တချို့ကသုံးသပ်ခဲ့ကြပါတယ်။ Pokemon စားထွက်ခဲ့ပြီးအနှစ်20အကြာအခုလဲ Pokemon ရောကတချော့ပြန်ဖြစ်နေပြီလို့ပြောရပါမယ်။ Smart လက်ကင်ဖုန်းတွေနဲ့ကစားရတဲ့ Pokemon Go Game App ကို Nintendo ကဇူလိုင်လ9ရက်နေ့တုန်းက Australia, New Zealand နဲ့ American နိုင်ငံတွေမှာထုတ်လိုက်ပြီးတော့တပတ်အတွင်းမှာပဲ Apple ရဲ့ App Store မှာရော Google ရဲ့ App Store မှာပါdownload အလုံးစုံ application တစ်ခုအဖြစ်နဲ့စာရင်းဝင်သွားခဲ့ပါတယ်။လူမှုကိုရက်တွေမှာလူပြောများတဲ့ခေါင်းစဉ်တစ်ခုဖြစ်နေရုံမက Washington Post လို့အထင်ကရသတင်းစာကြီးတွေထဲမှာနာမည်ကြီးရုပ်တံနှင့်လုပ်ငန်းကြီးတွေပေါ်မှာသတင်းကြီးတစ်ခုအနေနဲ့ပြောရလောက်အောင် Pokemon Go ကကြော်ကြားသွားခဲ့ပါတယ
်။ I downloaded the first day it came out and I've been playing every day since then.
ထထချင်းနေကလေးက download လုပ်ပြီးတော့ကစားနေတာအခုထိနေတိုင်းကစားဖြစ်ပါတယ်ရှင
့်။ I guess right now I'm loving the nostalgia of it. You know, it brings you back to when I was a kid, you know, playing on the
ကျွန်တော်ငငယ်ကကစားခဲ့တာတွေကိုပြန်အမှတ်ရလို့သဘောကျတယ်ထင်ပါရဲ့ဗျာငငယ်တုန်းက game boy နဲ့ game ကစားခဲ့တာလေမကစားပြတော့တာနှစ်ပေါင်းကိုကြားလာပါပြီ game boy လည်းမရှိတော့ပါဘူးအခုပြန်ကစားလို့ပြောစရာပဲဗျာ
it's like a cool thing just to collect the pokemon like that was always something that when we were younger we wanted to do
pokemon ကိုတွေ့အောင်လိုက်ရှာပြီးစုရတာပြောစရာကောင်းတယ်ဗျာကျွန်တော်ငငယ်တွေက pokemon monster လေးတွေအားလုံးကိုရကြင်ခဲ့တာမလားအခုဒီ game ကအပြင်မှာတကယ်လိုက်ရှာပြီးစုလို့ရအောင်လုပ်ထားပေးတယ်လေ
ဟုတ်ပါတယ်ပုံစံ150ကျော်တဲ့ Pokemon အကောင့်လေးတွေကိုအရင်တုန်းက game set တွေထဲမှာပဲလိုက်ရှာစုရတဲ့ game ကိုအခုတော့အပြင်ကတကယ်ရှိနေတဲ့နေရာတွေမှာလိုက်ရှာစုရတာမျိုးဖြစ်ပါတယ် Pokemon Go game app ကိုကိုယ့်ရဲ့ smartphone ထဲမှာထည့်ထားပြီးပြီဆိုရင်ဘယ်လမ်းနေရာဘယ်အဆောက်ဦးဘယ်ပန်းချံမှာတော့ဖြင့် Pokemon အကောင့်လေးတွေကိုလိုက်ဖမ်းလို့ရတယ်လို့ game ကပြောတာမို့အဲ့ဒီနေရာတွေစီကိုကစားသူကတကယ်သွားပြီးတော့ရှာရတာပါဖုန်းရဲ့ GPS လမ်းညွှန်နဲ့ကင်မရာကိုသုံးပြီးတော့လိုက်ရှာကြရပါတယ်။ကစားသူကဖုန်းရဲ့ screen ကိုကြည့်နေရပြီးတော့ Pokemon အကောင့်လေးတွေဖုန်းပေါ်မှာပေါ်လာရင်ရအောင်ဖမ်းရတာပါ။ Pokemon Go game ကနေအကောင့်လေးတွေရှိနိုင်တယ်လို့ပြောထားတဲ့နေရာတစ်ဝိုက်မှာတကယ်ရှိတယ်ဆိုရင်တော့ phone screen ပေါ်မှာ Pokemon အကောင့်လေးတွေပေါ်လာပါတယ်။အဲ့ဒီလိုတွေးနိုင်ဖို့အတွက် game ကစားကြသူတွေကဖုန်းကိုပဲအာယုံဆိုင်ကြည့်နေကြလို့ထိမိတိုက်မိကြတဲ့သူတွေလည်းမနှဲပါဘူး။ New York မြို့မှာဆိုရင် Pokemon Go game ကစားကြသူတွေတယောက်နဲ့တယောက်ခဏခဏတိုက်မိကြပါတယ်တဲ
့။ Well, actually yesterday I was walking down the street playing it and I actually bumped into someone they were also playing and we kind of had
a မနေ့ကပဲကျွန်တော်လမ်းလျှောက်သွားရင် game ကစားနေတော့ကျွန်တော်လိုပဲကစားနေတဲ့နောက်တယောက်နဲ့သွားခလုတ်တိုက်မိတယ်ဗျ။ကျွန်တော်တို့နှစ်ယောက်ပြောပြီးတော့ရည်ပစ်ကြပါတယ်။ကိုပတ်ဝန်းကျင်ကိုတော့တတိထားရပါလိမ့်မယ်အထူးသဖြင့်လမ်းကူးတဲ့အခါမျိုးမှာပေါ့
So I went to little Tokyo and I pretty much like went around it was like midnight so
တနေ့တော့ညတခါလောက်ရှိပြီထင်တယ် Little Tokyo မှာဖုန်းနဲ့ဒီ Pokemon အကောင့်လေးတွေလိုက်ရှာတော့ကျမလိုပဲ Pokemon Go game ကစားရတဲ့သူ100လောက်ကိုတွေ့ရတယ်ရှင်တယောက်နဲ့တယောက်ဘယ်နားမှာရှာပြီးပြီလဲတွေ့ပြီလားလို့မေးကြပြီးတော့ text message အပြန်အလှန်ပို့ကြပေါ့ရှင်
I've been, you know, walking around trying to get a Pokemon and
လမ်းလျှောက်ရင်း Pokemon ကိုတွေ့အောင်လိုက်ရှာနေတော့တက်တိုင်ကိုဝင်တိုက်မိတယ်ဗျာ။ညာဘက်လည်းနင်းနင်းနာသွားတယ်လေ
။ I catch myself almost walking into things. So
လမ်းသွားနေရင်တိုက်မိတော့မလို့ဖြစ်လို့လမ်းပေါ်ရောက်နေရင်ကစားတာကိုကျွန်တော်လျှော်ထားရတယ်ဗျ။ကို့ပတ်ဝန်းကျင်မှာဘာရီရှိတယ်လဲဆိုတာအခုတော့အရင်သတိထားကြည့်ရတယ်။
အပြင်ကနေရာမျိုးစုံမှာ game တွေက Pokemon အကောင့်လေးတွေကိုလိုက်ရှာရင်းနဲ့တချို့လဲအန်ဒီရဲ့ကြုံကြတာကြောင့် Pokemon Go ကစားတဲ့သူတွေအနေနဲ့ကိုယ့်ပတ်ဝန်းကျင်ကိုသတိမလွတ်စေဖို့နဲ့ကိုယ်သိမ့်မသိတဲ့နေရာတွေဆိုရင်တယောက်တည်းမသွားကြဖို့အတွက် Pokemon ကုမ္ပဏီကအကြေညာချက်တောင်ထုတ်ခဲ့ရပါတယ်။ Pokemon Go ရဲ့အောင်မြင်မှုကြောင့်သူနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေလည်းရောင်းကောင်းနေပါတယ
်။ When Pokemon Go released a couple days ago, all our hats are selling out Pokemon.
Pokemon Go ဆက်ထွက်တဲ့ရေတုံကဆို Pokemon နဲ့ပတ်သက်သမျှအုတ်ထုတ်တွေအယုတ်တွေအားလုံးအယောင်းကုန်သွားတယ်ရှင်။ဂိမ်းကစားပြီးဂိမ်းတွေရအတိုင်းအသုံးဆောင်တွေလိုချင်ကြတယ်ထင်ပါတယ်ရှင်
။ Online ပေါ်မှာချိတ်ဆက်ကစားရတဲ့ Pokemon Go game တစ်ကိုကစားသူတွေများလွန်းတဲ့အတွက် game online server လဲ crash ဖြစ်သွားခဲ့လို့ game ကိုထွင်ပေးတဲ့ Niantic Inc. software company က server ကို update လုပ်ခဲ့ရတဲ့အပြင်တခြားနိုင်ငံတွေမှာထုတ်မဲ့အစီအစဉ်ကိုလည်းခဏဆိုင်းထားရပါတယ်။game ကစားနိုင်ဖို့ sign up လုပ်တဲ့အခါမှာသူ့ရဲ့ game app ကတဆင့်ကိုယ့်ရဲ့အချက်အလက်တွေဘယ်နေရာမှာရှိနေတယ်လဲဆိုတာမျိုးတွေကိုသိခွင့်ပေးရတာမို့ကိုယ့်ရဲ့လုံခြုံရေးအတွက်စိတ်မချရဘူးလို့တချို့ကတော့ထောက်ပြပါဗျ။ဒီတော့လုံခြုံမှုရှိအောင်မလုပ်သင့်ပါတယ်လေ
The first step that everybody should be aware of and do it's very simple.
You create a separate Google account that you just use to
Along 3 tha pi lo lou tin na ga lo ma khat ba u app go install lou nai bu bae phi phi tacha game ni twet bae phi phi Google account tat tat takhu phwin tha tin ma de a la so yin ko ye a ye ji de a che let di shi ni de adika email account go tong sia ma lo lo u bo ya
Red Oak Long Joy Company ye ni pinya Long Joy sa ya chwan chin tu Jonathan Ruby ni a chan pe twa da phit par de Game app ထွက်ပြီးရပ်ပိုင်းအတွင်းမှာကိုသတင်းတွေထဲမှာပေါ်ပြရလောက်တဲ့အထိကြော်ကြခဲ့တဲ့ Pokemon Go game ကြောင့် Nintendo ကုမ္ပဏီရဲ့တန်ဖိုးကတော့ဒေါ်လာ9ဘီလီယံကျော်အထိပိုတန်ဖိုးတက်သွားခဲ့ပါတယ်ရှင
်။မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ဆက်ပြီးတော့မအေးတာနာကျော်ရဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ကမ္ဘာပေါ်မှာဝင်ငွေအများဆုံးရတဲ့အမှုပညာရှင်ကဘယ်သူပါလဲ။ပြီးတော့လန်ဒန်ကနာမည်ကျော် Waterloo ဘူရာယုံကိုရောက်လာတဲ့တရေကြီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းထုတ်ထွားတာကိုပြောပြပေးသွားပါမယ်။ကမ္ဘာပေါ်မှာနာမည်ကျော်အမှုပညာရှင်တွေအမှုပညာကြီးအများဆုံးရရှိတဲ့သူစင်းကို Forbes magazine ကအထုတ်ပြန်လိုက်တော့ American Pop အဆိုတော့ Taylor Swift ကနံပါတ်1နေရာမှာရှိပါတယ်။သူက2016ခုနှစ်မှာဒေါ်လာတန်190ဝင်ပြီးတော့ဝင်ငွေအများဆုံးရတဲ့နာမည်ကျော် Celebrity ဆီမှာထိတ်ဆုံးကရှိတာပါ။ဂီတလောကတွေကိုကျေးလက်တဲ့ချင်းတွေနဲ့စပြီးတော့ဝင်ရောက်ခဲ့တဲ့ Taylor Swift က Pop တဲ့ချင်းတွေဆိုလာပြီးတဲ့နောက်မှာတော့ကမ္ဘာ Pop ဂီတမှာတရဖူဆောင်းထားတဲ့ဗျင်မတစ်ပါးဖြစ်ပြီးသူရဲ့ 1989 တေးတက်ပြားတွေကတချင်တွေနဲ့မြောက်အမေရိကနယ်လှည့်ဖျော်ဖြေရေးခီးစဉ်မှာဝင်ငွေစုစုပေါင်းတန်း200ကျော်ရခဲ့တာပါ။အဲ့ဒီကဝင်ငွေတစ်ခုတည်းနဲ့တင်သူရဲ့ပြန်ပွဲတွေကိုအများကြီးကျော်ဖြတ်နိုင်ခဲ့ပြီးတော့ Forbes ရဲ့ဝင်ငွေအများဆုံး Celebrity စီးရင်မှာဒုတိယနေရာမှာရှိတဲ့ One Direction အဖွဲ့ထက်အရှိကအများကြီးတာမီယာဖြစ်ပါတယ်။ဝင်ငွေအများဆုံး celebrity အယောက်တရာစီမှာတော့ဟာတာရုပ်ရှင်မင်းသား Kevin Hart ကဝင်ငွေဒေါ်လာ88တန်းခွဲနဲ့နံပါတ်6နေရာမှာရှိပါတယ်။သူရဲ့ဟာရီယာရှင်စီတိုက်ကြွေးတဲ့ပွဲရင်မှာပွဲရင်တစ်ခုလုံးလူပြည့်ဖြစ်ပါတယ်။ဗြိတိရှအဆိုတော့ Adele ကတော့တစ်နှစ်ဝင်ငွေဒေါ်လာ 80.5 သန်းနဲ့နံပါတ်9နေရာမှာရှိပြီးတော့လူတွေသိပ်ပြီးတော့စိတ်ဝင်စားတဲ့ reality ရုပ်သံအစီအစဉ် star ဖြစ်တဲ့ Kim Kardashian ကတော့ဒေါ်လာ51သန်းနဲ့နံပါတ်42နေရာမှာရှိပါတယ်။သူကဇူလိုင်လထုတ်ဒီ Forbes Magazine ရဲ့ညနေဖုံးရှင်လည်းဖြစ်ပါတယ်။ Forbes Magazine ရဲ့ဒီဝင်ငွေအများဆုံးနာမည်ကျော်တွေရဲ့အစည်းအဝေးကိုတော့2015ဇွန်လကနေ2016ဇွန်လကာလအတွင်းအခွန်မပေးရခင်ရတဲ့စုစုပေါင်းဝင်ငွေနဲ့တွဲချက်တာဖြစ်ပါတယ်ရှင်။ Something big is going to happen.နိုင်ငံမျိုးတော်ကနာမည်ကျော် Waterloo ရထားဘူရာယုံကိုအသုံးပြုတဲ့သူတွေတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာရုပ်ရှင်တွေကနာမည်ကျော်တရေဝတ်တုတ်တကောင်နဲ့တွေ့ခဲ့ကြရပါတယ်။ Ghostbuster တရေဖန်သူများရုပ်ရှင်ကဇလန်တွေတွေကနာမည်ကျော်ဇက်ကောင်တကောင်ဖြစ်တဲ့ Stay of Marshmallow Man တရေကြီး Waterloo ဘူရာယုံမှာရောက်နေတာပါ။ဘူရာယုံကြီးရဲ့ဇင်းကျန်ကွက်လက်ကျမ်းမြင်တွေကနေပြီးတော့ Marshmallow Man တရေကြီးရဲ့ဥကောင်ကြီးထွက်နေတဲ့ပုံကိုလှုပ်ပြထားလို့ညာတော့အဖြစ်ယထားချိန်မမီမှာဆိုလို့အပြေးလွှားလာပြီးယထားစီးကြရတဲ့သူတွေအိမ်မှာရက်ပြီးတော့တပ်ပုံကြိုက်ကြတာတွေ့ရပါတယ်။အဲ့ဒီတရေခေါင်းကြီးကကိုယ်ရည်ခွဲမြင့်ပြီးတော့28ပြီလုံးပတ်ရှိပါတယ်။ Ghostbuster ရုပ်ရှင်ရဲ့ဇဝင်ငန်းထဲမှာပါတဲ့နယူးယောက်ကမြောက်ယထားဘူရာယုံတစ်ခုရဲ့အဝင်အဝါပုံယာယီဆိုင်ရင်းငယ်လှုပ်ထားပြီးအဲ့ဒီထင်မှာတော့ Ghostbuster အမှတ်တရပစ္စည်းတွေရောင်းချပေးနေသလိုဘူရာယုံမျက်နှာချက်ကနေပြီးတော့အစိမ်းအောင်ပြစ်ချွတ်အရေးတွေစိမ့်ကြနေတဲ့ပုံလေးလှုပ်ပြထားပါတယ်။Ghostbuster ပြည်သက်တချို့လဲရုပ်ရှင်ကားတွေကနာနာဘာဝလိုက်ဖက်နဲ့သူတွေလိုမျိုး uniform တွေနဲ့လာကြတာတွေ့ရပါတယ် Ghostbuster ရုပ်ရှင်ကားတွေကို UK ရုပ်ရှင်ရုံတွေမှာတနင်္လာနေ့ဇူလိုင်လ17ရက်နေ့မှာစပြီးတော့ကျင်းပကြတာဖြစ်ပါတယ်နယူးယောက်မြို့မှာပြုလုပ်ထားတဲ့ New York Fashion သတင်းပတ်အမျိုးသားဝင်2019ຫນွေဦးနဲ့ຫນွေရာတီ Fashion လက်ရာ show တွေမှာပထမဦးဆုံးနေ့ဇူလိုင်လ17ရက်နေ့မှာတော့အမျိုးသားဝင် Fashion ဒီဇိုင်း5ခုကဖန်တီးမှုတွေကြာသွားပါတယ်အောက်ပိုင်းမန်ဟတန်ရက်ကွက်က Industrial Studios မှာပြုလုပ်တဲ့ show wear တွေမှာ designer David Niemann က America Made ဆက်ပွဲထုတ်တဲ့ပွဲမှာသူ့ရဲ့လက်ရာတွေကိုပြခဲ့တာပါသူကဥရောပနဲ့အာရှတစ်ခွင်မှာလွန်ခဲ့တဲ့ဆယ်နှစ်တွင်ဆိုင်ခွဲပေါင်း100ဖွင့်ပြီးအောင်မြင်ခဲ့တာပါဒီမှာဖန်တီးထားတာကတော့ဘယ် shoot down ကိုလူတွေကလက်ခံကလေးအတိတ်ပဲဖော်ဖို့ခက်ခဲတာမျိုးမဟုတ်တဲ့ shoot down ကိုပြသခြင်းဒီလိုမျိုးစိတ်ကူးတွေနဲ့ design ကိုဖန်တီးထားတယ်လို့ဆိုပါတယ် plug တစ်စိတ်ကတော့အင်္ဂလိပ်ပကြီးစရာ David Hockney ရဲ့လက်ရာကိုခန်းစားပြီးတော့အယောင်တွေစုံတဲ့ fashion လက်ရာတွေကိုဖန်ပြီးပြထားပါတယ်။ Surf တစ်စိတ်ကတော့ဝါဝင်ရေလိုင်းစီ Surf ပုတ်ပြားနဲ့အပူပိုင်းဒေတာအငွေ့အသက်လွှမ်းနဲ့အဝတ်ဒီဇိုင်းတွေကိုအင်္ဂလန်ဂျပန်နဲ့အီတလီတို့မှာချုပ်လို့ပြထားပါတယ်။1960ပြည့်လွန်1980ပြည့်လွန်ကကယ်လီဖိုးနီးယားကအငွေ့အသက်ကိုပြသထားပါတယ်လို့ဒီဇိုင်နာ Hart ကဆိုပါတယ်။ Max and Chester ဒီဇိုင်နာပီတာထရိနာကတော့အတွင်းစိတ်တံကိုလှစ်ပြထားတာကိုသူ့ရဲ့ fashion လက်ရာမှာတွေ့ရတယ်လို့ပြောထားပါတယ်။1940ပြည့်လွန်50ပြည့်လွန်ကစစ် uniform တွေကိုအခြေခံပြီးတော့လက်ရာတစ်ထွင်းတဲ့သူကတော့မေရန်နွားတစ်စိတ်ဖြစ်ပြီးတော့တန်လွင်သီးရောင်အညိုရောင်တန်နာကြောက်ရောင်တို့ကိုအပြာရောင်နဲ့တွဲဆက်ပြီးတော့သုံးထားပါတယ်။ New York အမျိုးသား fashion သတင်းဘက်ကတော့ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့ထိပြုလုပ်သွားနေတာဖြစ်ပါလိမ့်ရှင်။J'adore what c'est mon habillé moi Louis Dolce Gabbana Alexander McQueen et oh merde I love those Manolo Put it on me Don't you wanna see these clothes on me Put it on me ဒီစံရုပ်တံလိုက်မှာဟာလီယရွှင်ရေရုပ်တံအစီအစဉ်တစ်ခုတင်ဆက်တဲ့ Chelsea Handler Playboy ကထုတ်တဲ့ Freedom လွတ်လပ်ခြင်းဆိုတဲ့မဂ္ဂဇင်းစာဆောင်မှာပါဝင်ပြီးတော့စောင်းမတစ်ပုဒ်ရေးခဲ့တော့သူ့ရဲ့စောင်းမကိုဝေဖန်သူတွေထွက်ခဲ့ပါတယ်။သူကလုံးဝကိုရိုးရိုးတသားဝန်ခံချက်တစ်ခုလုပ်သွားတာပါ။ဟာသားအစီအစဉ်တွေလည်းပြောပရိသတ်အစိတ်ဝင်စားတဲ့အကြောင်းအရာတွေကိုလည်း Wine Swing တွေရုပ်တံအစီအစဉ် Talk Show တစ်ခုကိုလည်းတင်ဆက်သူဖြစ်တဲ့ Chelsea ကသူအသက်16နှစ်မပြည့်ခင်မှာပဲကိုဝင်တစ်ခါဖျက်ချခဲ့တယ်လို့သူ့ရဲ့ဆောင်းမမှာဝန်ခံထားတာပါ။ဒါကိုဝေဖန်သူတွေထွက်လာတော့သူက Twitter လူမှုကွန်ရက်အစာမျက်နှာမှာပြန်ရေးခဲ့တာကတော့အမျိုးသမီးတွေအနေနဲ့ရွေးချယ်ပိုင်ခွင့်ရှိရပါမယ်။ကျွန်မကဒီကိစ္စကိုတမင်အကျဲချဲ့ပြီးတော့ကြွားနေတာမဟုတ်ပါဘူး။အမှန်ကိုပြောပြနေတာပါလို့ပြန်ပြီးတော့တုံ့ပြန်ရေးသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah
မရေတနာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ရပါမယ်။ဒီသတင်းမရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကမ္ဘာ့ဘဏ်မှာနိုင်ငံဝန်ထမ်းတွေရဲ့အကျိုးခံစား권နဲ့ဝန်ထမ်းရေးရာလုပ်ငန်းတွေနဲ့ပတ်သက်တဲ့သူတေသနပညာရှင်အဖြစ်အလုပ်လုပ်နေတဲ့ဒေါ်ကြည်ပြားချစ်စောရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
တိုင်းပြည်မှာကအခုအပြောင်းပေါ့နော်ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကုပြောင်းနေတဲ့အချိန်မှာအစိုးရတရက်လုံးပြောင်းနေတဲ့အချိန်မှာကျွန်မသူတွေဒီတယောက်အနေနဲ့အရေးကြီးဆုံးလိုအပ်တယ်လို့ထင်တာကတော့ဒီဒရင်းရဲ့အချက်အလက်ဒီနေ့သူတေသနလုပ်ငန်းကြီးပဲဖြစ်ပါတယ်ကျွန်မတို့စီမံကသူတေသနဆိုတာကအရင်အစိုးရလက်ထက်ပေါ့နော်သမ္မတဦးသိန်းစိန်လက်ထက်ကစပြီးတော့မှနည်းနည်းလေးဟိုစပြီးတော့ကျင့်သုံးတာတွေအစိုးရတွေကြားမှာ policy မူဝါဒတွေချမှတ်တဲ့အခါမှာမူဝါဒနဲ့ဆိုင်တဲ့သူတေသနတွေလုပ်တယ်ဆိုတာကိုစပြီးတော့ကျင့်သုံးပြီးတော့ဆောင်ရွက်လာတဲ့အချိန်ပဲရှိပါသေးတယ်အဲ့တော့ကျွန်မတို့စီမံကသူတေသနလုပ်ငန်းကြီးကအရန်ကိုအားနည်းနေပါသေးတယ်အထူးသဖြင့်ကမူဝါဒရေးရာနဲ့ပတ်သက်ပြီးတော့သူတေသနတွေအားနေပါတယ်မူဝါဒရေးရာမှာသူတေသနဘာလို့လုပ်လဲဆိုတော့ဆိုရတရက်မူဝါဒတစ်ခုချမှတ်လိုက်ပြီဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲဒီမူဝါဒကဘယ်သူတွေကိုဟိုအကျိုးသက်ရောက်မှုတွေရှိမှာလဲခြေလက်ကတည်သူတွေကိုအကျိုးသက်ရောက်မှာလားမျိုးပြားတည်သူတွေကိုအကျိုးသက်ရောက်မှာလားဘယ်လောက်အထိအတိုင်းတာအထိအကျိုးသက်ရောက်မှာလဲဒီမူဝါဒကိုဘယ်လိုစောင့်ကြည့်ရမလဲဘလို့ပြန်လေတုံးတက်ရမလဲအဲ့ဒါတွေအကုန်လုံးကိုကျမတို့ဟိုထဲသွင်းစဉ်းစားပြီးတော့မှမူဝါဒတုတေသနာတွေလောက်ရတာဖြစ်ပါတယ်ကျမအခုလုပ်တဲ့မူဝါဒတုတေသနာကနိုင်ငံဝန်ထမ်းရေးရာလူဆန်အရင်အမြင့်နဲ့ပတ်သက်ပြီးတော့တုတေသနာလုပ်နေတာဖြစ်ပါတယ်ကျမတို့စီမားကဝန်ထမ်းညီရေလူဆန်အရင်အမြင့်နဲ့ပတ်သက်ပြီးတော့မူဝါဒတုတေသနာလုပ်ထားတာတွေမရှိသေးပါဘူးအခုမှစပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အထူးသဖြင့်ဝန်ထမ်းရဲ့ဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့လုပ်ရည်ကံရည်နဲ့ပတ်သက်ပြီးတော့သူတေသနာလုပ်ရတာဖြစ်ပါတယ်နောက်တစ်ခုကကြတော့ကျမတို့စီမှာလိုအပ်တာကတည်င်းအချက်လက်ပါတည်င်းအချက်လက်ကကျမတို့တိုင်းပြည်မှာအရင်ခေတ်တည်တုန်းက
ဆူတောင်းနေတဲ့ဟာအရင်အားနေကြပါတယ်အဲ့ဒါကြောင့်မလို့အခုကျမတို့ဒီစီးပွားရေးလုပ်ငန်းကြီးရဲ့အကောင့်ထဲပေါ်ဖို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကလာတဲ့အခါမှာတတင်းချက်လက်ဒီမရှိတဲ့အတွက်ကြောင့်မလို့ဘယ်လိုမျိုးတွက်ချက်ရမလဲဘယ်လိုမျိုးဟိုဟိုဖိုကပ်လုပ်ရမလဲဘယ်လိုနားလည်အောင်ဘယ်လိုပြည်ပြင်ရမလဲဆိုတဲ့ဟာတွေကိုလုပ်တဲ့အခါမှာခက်ခဲရှိပါတယ်အဲ့ဒါကြောင့်မလ
ဒီကောင်းတဲ့တဲ့င်းချက်လက်တွေရှိတယ်လို့ဌာနဆိုင်ရာတွေကျမကြီးကောက်တဲ့တဲ့င်းချက်လက်တွေလည်းရှိပါတယ်အထူးသဖြင့်အုပ်ချုပ်ရေးကနေလုပ်နေတဲ့ကောက်နယ်တဲ့တဲ့င်းချက်လက်တွေရှိတယ်လို့ဌာနဆိုင်ရာတွေကျမကြီးကောက်တဲ့တဲ့င်းချက်လက်တွေလည်းရှိပါတယ်ဒါပေမဲ့ဌာနတွေအကုန်လုံးကတဲ့င်းချက်လက်တွေအပြင့်ကျင်းနေပါတယ်တဲ့င်းချက်လက်တွေအကုန်လုံးကတစုတစီးတည်းလုပ်ပြီးတော့ ဒီတရင်ချက်လက်ဒေတာဘေးစ်တစ်ခုလုပ်ပြီးတော့ဒီတရင်ချက်လက်တွေကိုစုဆောင်မယ်ပြီးလို့ရှိရင်ဒီတရင်တွေပေါ်မူတည်ပြီးတော့မှာကျမတို့တုတ်တေသနာတွေလုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒတုတ်တေသနာတွေရရှိလာမှာဖြစ်ပါတယ်ဒီမူဝါဒတုတ်တေသနာတွေဟာအစိုးရအတွက်ကိုကျမတို့ဒီအထောက်ကိုအများကြီးပေးနိုင်ပါလိမ့်မယ်ဒီတရက်လုံးကိုလည်းအကျိုးရှိမယ်လို့ဟိုထင်ပါတယ်အဲ့
ငွေကြီးဌာနတွေမှာမဟုတ်ဘူးနောက်တစ်ခုကကျမတို့ကြောင်းနေတက္ကသိုလ်ရီအစင်းစင်ပေါ့နော်အကုန်လုံးပညာရေးဆိုလည်းပညာရေးအစင်းလျောက်ကျမရေးအစင်းလျောက်အကုန်လုံးအစိုးရတည့်ရလုံးမှာဒတိချက်လက်ဒီကောင်းမွန်လာအောင်စုဆောင်တာသူတည်တနာတွေအတွက်ကိုအသုံးပြုမယ်မူဝါဒရေးရတွေအတွက်အသုံးပြုမယ်ဆိုလို့ရှိရင်တန်းပြီအတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့မူဝါဒစာသူတည်တနာစာတန်းတွေရရှိလာမှာဖြစ်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးကတလှည့်ကြင်ညာပေးပါဦးမယ်ရှင်။ တူရကီနိုင်ငံရဲ့ဆေးရနာသိမ်းကျူပန်မှုမှာအဓိကပါဝင်ပတ်သက်နေတဲ့သူတွေကိုတရားဝင်တဲ့အညီအရေးယူဖို့ထောက်ခံအားပေးပေမဲ့တိုင်းပြည်တွင်းတည်ငြိမ်မှုပြန်လည်ရရှိအောင်လှုပ်ဆောင်ရမှာတူရကီအစိုးရအနေနဲ့တရားလက်လွန်အလွန်ကျွံလှုပ်ဆောင်တာမျိုးမဖြစ်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကသတိပေးပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့လူမှုရွေးကောက်ခံခေါင်းဆောင်တဲ့အတူအမေရိက
ပြည်စုလူဝီစီယားနာပြည်နယ်ဘတ်တန်ရူးချ်မှာတနင်္ဂနွေနေ့မနက်ပိုင်းကလူသုံးဦးဒဏ်ရာရခဲ့ပြီးတော့ရဲအရာရှိသုံးဦးပစ်ခတ်တပ်ဖြတ်ခဲ့တဲ့သူဟာအမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောက်တဦးဖြစ်တဲ့အကြောင်းအတည်ပြုလိုက်ပါပြီ။မစ္စရီပြည်နယ်ကန်ဆတ်မြို့ကအသက်29နှစ်အရွယ်ဒီတိုက်ခိုက်တဲ့အချိန်မှာမျက်နှာဖုံးကိုဆွတ်ထားတဲ့ဒီတိုက်ခိုက်ရေးသမားကဲဗင်လောင်းကရိုင်ဖယ်တနက်နဲ့ရဲအရာရှိတွေကိုပစ်ခတ်ခဲ့တာလို့စစ်ဘက်အရာရှိတွေကပြောပါတယ်ရှင်။ပြည်သက်နိုင်ငံဒီနီးစ်မြို့ကမ်းခြေမှာဘက်စီဒီအမျိုးသားနေပွဲတော်ဒီဆင်နွှဲနေတဲ့အချိန်အကြမ်းဖက်တိုက်ခိုက်ခံရတာကြောင့်တိုက်ဆုံခဲ့ကြသူ84ယောက်အတွက်ဒီနီးစ်မြို့မှာအပါအဝင်ဒီပြည်သက်နိုင်ငံတဝန်းမှာတော့ဒီကနေ့ငြိမ်သက်ဆုတောင်းပွဲတွေလုပ်ခဲ့ကြပါတယ်ပြည်သက်သမ္မတ Francois Hollande နဲ့ပြည်ထောင်ဝင်ကြီး Barnett Casanova တို့လည်းတိုက်ဆုံသူတွေအတွက်ဝမ်းနည်းခြင်းထိမ့်မဲ့အဖြစ်ဒီပါရီမြို့ပြည်ထောင်ဝင်ကြီးဌာနမှာလုပ်တဲ့အခမ်းအနားမှာငြိမ်သက်ဆုတောင်းခဲ့ကြပါတယ်ဒီတော့တွင်မှာပဲအတိုက်ခံတွေကတော့သမ္မတ Hollande အစိုးရအနေနဲ့ဒီအကြမ်းဖက်ဝါဒတိုက်ဖြတ်ဖို့အတွက်လုံလုံလောက်လောက်ဆောင်ရွက်မှုမရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုနေကြပါတယ်ရှင်
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖဲအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနက်ဖြန်အင်္ဂါမနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.